Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2021ခုနှစ်ဇူလိုင်လ6ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါအခုမနက်ခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးမှာပါဗြိတိန်အစိုးရရဲ့ထောက်ပံ့နဲ့ဖွဲ့စည်းထားတဲ့မြန်မာ witness အဖွဲ့ကမြန်မာနိုင်ငံတွင်းလူခွင့်ရေးချို့ဖောက်မှုတွေကိုစတင်စုံစမ်းတော့မှာဖြစ်ပါတယ်မြန်မာအရေးပြန်လည်တည်မြတ်ဖို့အတွက်တွန်းအားပေးပြီးဖော်ဆောင်ရမယ်လို့တရုတ်နိုင်ငံတော်အတိုင်ပင်ခံနိုင်ငံချိုင်းဝန်ကြီးဝမ်ယီကပြောကြားလိုက်ပါတယ်ကုဆတ်မြန်ဗီဇာပြောင်းပို့တင်အန္တရာယ်တိုးလာနေချိန်မှာပဲဗြိတိန်မှာကန့်တမှုတွေကိုရှေ့သတင်းပတ်တွေရုပ်သိမ်းတော့မယ်လို့ဝန်ကြီးချုပ်ကပြောကြားလိုက်တဲ့သတင်းနဲ့အတူထူးခြားတဲ့သတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးမှာပါမတ်တင်ကြီးတိုင်
။ကောင်းပါပြီရှင်။ထိတ်တန့်ရောက်သတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့
905ခါဝေးရရှားပြအမေဖြစ်စဉ်မှုတက်တဲ့ချက်ဖို့တည်တယ်ဗျာ။ဒီနေ့ကကြတော့အဲဒီ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့တင်းနှံလာနေတရားရုံးကြားနာမှုအကြောင်းရှင်းနေကြည်ဥက္ကင်မောင်စောပြောပြခဲ့တာပါရှင်။တင်းဆောင်မတွေတင်ပြတဲ့အခါမှာနားဆင်ကြပါမယ်။ဒီနောက်မှာတော့မြန်မာဘက်မှာကိုဗစ် -19 ကူးစက်သူတွေများလာတာကြောင့်တရုတ်ဘက်ကနေဆက်ကိုပိတ်လိုက်တဲ့အကြောင်းထိုင်း၊မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကကိုဗစ် -19 နောက်ဆုံးရအခြေအနေတင်းဆောင်မတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုပြန်လည်တင်ဆက်မှာပါအခုရင်ဆုံးတော့ဇူလိုင်လ6ရက်အင်္ဂါနေ့မနက်ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ကိုရန်နိုင်တို့ပြောပြပေးမှာပါရှင
်ဗြိတိန်အစိုးရရဲ့ထောက်ပံ့မှုနဲ့ဖွဲ့စည်းထားတဲ့မြန်မာ witness အဖွဲ့ကမြန်မာနိုင်ငံတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တက်သေးတွေကိုစုံစမ်းစစ်ဆေးဖို့အတွက်ဇူလိုင်လ5ရက်တနင်္လာနေ့မှာစလှုပ်ဆောင်နေပါပြီ။မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားအစုအဝေးကိုဖျောက်ချပြီးစစ်တပ်အာဏာသိမ်းတာ5လကျော်လာတဲ့နောက်နိုင်ငံအခြေအနေတိတိတသားဆိုးဝါးလာချိန်မှာအခုလိုစုံစမ်းစစ်ဆေးမှုတွေလုပ်လာတာပါ။ဗြိတိရှ်အစုအဝေးရန်ပုံငွေထောက်ပံ့တဲ့စီမံကိန်းတစ်ခုဖြစ်တဲ့မြန်မာ witness ကသူတို့ဟာမြန်မာနိုင်ငံမှာနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်နေလို့တန်တရားရှိတာကိုစုံစမ်းနေတဲ့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စုံစမ်းရေးရန်တရား IIMM နဲ့အချက်လက်တွေကိုမျှဝေမှာဖြစ်ကြောင်းပြောကြားချက်ကို Writers သတင်းမှာဖော်ပြပါတယ်။အခုလိုစုံစမ်းမှုတွေစတင်လှုပ်ဆောင်တာနဲ့ပတ်သက်ပြီးမြန်မာစစ်တပ်ပြောခွင့်ရစီကတုံ့ပြန်ချက်ရဖို့ Writers ကဆက်သွယ်ပေးမယ်မရဘူးလို့လည်းပြောပါတယ်။မြန်မာစစ်တပ်ပေါ်မှာအနောက်နိုင်ငံတွေကအရေးယူတန်းခတ်မှုတွေတိုးလှုပ်လာနေချိန်မှာအခုလိုစုံစမ်းစစ်ဆေးမှုလှုပ်လာတဲ့မြန်မာ Witness အဖွဲ့ကသူတို့ဟာမြန်မာနိုင်ငံတွင်းကလူခွင့်ရချိုးဖောက်မှုဖြစ်နိုင်တဲ့ဖြစ်ရပ်တွေအတွက်တရားလွတ်လပ်စွာအချက်လက်တွေစုဆောင်းပြီးထိန်းသိမ်းပြီးစီစဉ်ဆောင်ရွက်တာစုံစမ်းစစ်ဆေးတာမှန်မှန်မှန်စစ်စစ်တမ်းနဲ့ပြန်လည်သုံးသပ်တာတွေလုပ်မယ်လို့ပြောပါတယ်။ဒီဖြစ်ရမျိုးတွေကိုသူတို့စီတင်သွင်းဖို့အားပေးမှာဖြစ်ကြောင်းနဲ့လူမှုမီဒီယာတွေမှာမြန်မာနိုင်ငံသားတွေတင်ကြတဲ့တပ်ဖြတ်မှုတိုက်ခတ်မှုနဲ့တခြားကျူးလွန်မှုဆိုင်ရာရုပ်ပုံတွေဗီဒီယိုတွေကိုဖြစ်ရမှန်ဟုတ်မဟုတ်တိကျလွတ်လပ်တဲ့စုံစမ်းမှုတွေလုပ်မယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်ရဲ့လက်တုံ့ပြန်မှုတွေလူနေရပ်ကွက်တို့ဘာသာရေးအဆောက်အဦတို့ကိုပစ်ခတ်တာတွေပြန်ဆန္ဒပြပြည်သူတွေကိုအသက်သေးဆုံးမဖြစ်တဲ့အတိုင်းထိခိုက်ဆေးလို့တဲ့ရည်ရွယ်ချက်နဲ့လုပ်တယ်ဆိုတာကိုပြနေတဲ့တေချာတဲ့တက်တွေထောက်ထားတွေရထားပြီလို့လည်းမြန်မာ witness အဖွဲ့ကပြောပါတယ
်ဗြိတိန်နိုင်ငံမှာပြည်ဝင်ခွင့် visa ကုန်ဆုံးပြီးမြန်မာနိုင်ငံကိုပြန်ရမယ့်မြန်မာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့အတွက်အထူးဆောင်ရွက်ချက်တွေကိုလှုပ်ဆောင်သွားဖို့ဗြိတိန်ခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ Burma Campaign UK ကဗြိတိန်ပြည်ထောင်စုဝန်ကြီး Priti Patel ကိုတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ February 1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတွင်းမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဗြိတိန်မှာရောက်ရှိနေတဲ့မြန်မာကျောင်းသားတွေပါဝင်မြန်မာနိုင်ငံသားအတော်များများဟာမြန်မာနိုင်ငံကိုပြန်ဖို့စိုးရိမ်နေကြတာဖြစ်ပါတယ်။ Burma Campaign UK ကစာရေးသားတောင်းဆိုလိုက်တာနဲ့ပတ်သက်ပြီးဗြိတိန်ပြည်ထောင်စုဌာနကပြီးခဲ့တဲ့ April လကတုံ့ပြန်ခဲ့တာမှာတော့ဗြိတိန်အစိုးရအနေနဲ့ဗြိတိန်မှာရှိတဲ့မြန်မာနိုင်ငံသားတွေအတွက်လှုပ်ဆောင်စရာရှိတာတွေကိုလှုပ်ထားပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဗြိတိန်ပြည်ထောင်စုဌာနရဲ့ကြီးညာချက်ထဲမှာမြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့အတွက်နောက်ထပ်တိကျတဲ့လှုပ်ဆောင်ချက်တွေမပါဝင်ဘူးလို့ Burma Campaign UK ကပြောပါတယ်။ဒါပြင်ပြည်ထောင်စုရဲ့ရည်တည်ချက်ဟာ American ပြည်ထောင်စုကမြန်မာနိုင်ငံသားတွေကိုယာယီအကာအကွယ်ပေးထားတဲ့အခြေအနေနဲ့မတူဘဲစန့်ကျင်နေတယ်လို့လည်းပြောကြားလိုက်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းရေးမှာအခက်ကြုံနေရတာဟာပြည်တွင်းရေးကြောင့်ဖြစ်ပြီးနိုင်ငံရေးဖြစ်ရှင်ရမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဥပဒေမူပေါင်းတဲကဆွေးနွေးဖို့လိုတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကပြောပါတယ်။ဒါပြင်အကြမ်းဖက်မှုတွေထပ်မဖြစ်အောင်ရှောင်ပြီးနိုင်ငံတော်ရလူမှုဖွဲ့စည်းတဲ့ပါအမြန်တင်ရင်မှုရအောင်လုပ်ဖို့လည်းတိုက်တွန်းခဲ့တယ်လို့တနင်္လာနေ့ရန်ကုန်တရုတ်တန်ရုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဝန်ကြီးကဇူလိုင်3ရက်စနေနေ့ကတရုတ်နိုင်ငံချင်းဝါတက္ကသိုလ်မှာပြုလုပ်တဲ့6ချိန်မြောက်ကမ္ဘာငြိမ်းချမ်းရေးဖိုရမ်မှာကမ္ဘာငြိမ်းချမ်းရေးကိုကာကွယ်ဆောင်ရှောက်ပြီးလူသားတိုးမြှင့်မှုမြင့်တင်ပေးဖို့ပြောကြားမှာမြန်မာအရေးထက်သွင်းပြောကြားခဲ့တာပါ။နိုင်ငံတကာအတိုင်းဝိုင်းနေနဲ့မြန်မာအချုပ်အခြာအာဏာကိုရောပြည်သူတွေရဲ့ရွေးချယ်မှုကိုပါလေးစားဖို့ပြည်နယ်တင်းနယ်ရဲ့အတွက်အထောက်အကူပြည့်စုံမဲ့ကိစ္စရပ်တွေကိုပို့လုပ်ဖို့ပြောလိုက်တဲ့အပြင်တစ်ဖက်သက်အရေးယူတန်းခတ်တာတွေမလုပ်ဖို့ပါတတိပေးပါတယ်။တရုတ်နိုင်ငံနဲ့မြန်မာနိုင်ငံတည်ငြိမ်မှုမျှော်လင့်တယ်လို့အာဆီယံကမြန်မာအခြေအနေအဆင်ပြေအောင်ကင်ကွယ်ဖြေရှင်းမှုတွေအမြန်လုပ်ဖို့အာဆီယံနည်းလမ်းနဲ့တွန်းအားပေးမှုကိုထောက်ခံတယ်လို့ပြောပါတယ်။မြန်မာကိုကိုဗစ်ကာယောဂါတိုက်ဖျက်အကူအညီနဲ့စီးပွားရေးအကူအညီတွေပေးပြီးရင်းနှီးတဲ့ဆက်ဆံရေးဆက်အသုံးချပြီးဂျောင်းဝင်ဆောင်ရွက်မယ်လို့လည်းရန်ကုန်တရုတ်တန်ရုံ Facebook မှာဖော်ပြထားပါတယ
်။တရုတ်သမ္မတရှီကျင်းဖင်ဟာပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်၊ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်တို့နဲ့မနေ့တနင်္လာနေ့ကအင်တာနက်အွန်လိုင်းကနေထိပ်သီးဆွေးနွေးပွဲတစ်ခုကျင်းပခဲ့ပြီးတော့မြန်မာအပါအဝင်ဒေသရင်းကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုတေချာတုံ့ပြန်ဆောင်ရွက်သွားဖို့လုပ်တဲ့နေရာမှာနှစ်ဖက်စလုံးအနေနဲ့အဓိကအခန်းကဏ္ဍကနေပါဝင်နိုင်ဖို့အတွက်ဥရောပနဲ့တရုတ်နိုင်ငံတွေနဲ့သဘောတူညီမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့လှုပ်ဆောင်သွားဖို့တရုတ်သမ္မတရှီကတောင်းဆိုလိုက်ပါတယ်။ကမ္ဘာကြီးဟာကိုဗစ် -19 ကာယရောဂါရဲ့ကြေရိုက်ခတ်မှုတွေကိုဆက်ပြီးခံနေရသေးဆိုတာနဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်နလန်ထဖို့လုပ်ငန်းတွေဟာလည်းမရေမရာဖြစ်နေသေးဆိုတာကိုတရုတ်သမ္မတကမှတ်ချက်ပြုပြောကြားသွားခဲ့ပြီးတော့ဒီကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်အပြန်အလှန်လေးစားမှုနဲ့ရိုးသားစွာပူးပေါင်းဆောင်ရွက်မှုတွေအရင်ကထက်ပိုပြီးတော့လိုအပ်နေတယ်လို့လည်းပြောကြားသွားပါတယ်။တရုတ်နိုင်ငံအနေနဲ့ EU နဲ့ဒီနှစ်ဖက်ကြားသဘောတူညီမှုတွေကိုဆက်ပြီးတော့တရားကိုင်တွေဖြည့်ရှင်းပြီးတော့ပူပေါင်းဆောင်ရွက်မှုတွေနဲ့နှစ်ဖက်ဆက်ဆံရေးတွေကိုပုံမှန်80တလန်းနိုင်ဖို့အတွက်ဘုံရည်တည်ချက်တွေကိုဆက်လက်ရှာဖွေသွားသင့်တယ်လို့လည်းတရုတ်သမ္မတရှီကပြောပါရယ်။ဒါပြင်ဥရောပသမ္မတအနေနဲ့လည်းနိုင်ငံတကာကိစ္စရပ်တွေမှာဒီထက်မကပိုပြီးတော့တက်ကြွတဲ့အခန်းကဏ္ဍကနေပါဝင်နိုင်တယ်လို့သူ့အနေနဲ့မျှော်လင့်တယ်ဆိုပြီးတော့တရုတ်သမ္မတရှီကပြောကြားလိုက်ပါရယ်ခင်ဗျာ။
တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 948ညလိုင်းဒိုမီတာ48 kHz 615ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကအင်္ဂါမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုင်ရာကန့်သတ်ချက်တွေကိုဗြိတိန်အစိုးရကဒီလနှောင်းပိုင်းမှာရုပ်သိမ်းပေးတော်မှာဖြစ်ပြီးဒီလိုရုပ်သိမ်းပြင်ရင်အဆောက်အဦတွေအတွက်နှကောင်းစီးတက်ဖို့မလိုတော့ဘူးလို့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကပြောပါတယ်။ဗြိတိန်မှာဒီကာယောဂါအတွက်လောက်တောင်းချကန့်သတ်မှုတွေဇူလိုင်16ရက်မှာအဆုံးသတ်ဖို့အစိုးရကရည်ရွယ်ထားတယ်လို့လည်းပြောပါတယ်
။ I think that what we're trying to do is move from a government universal government diktat to relying on people's personal responsibility and clearly there's a
အစိုးရကတာဝန်ယူနေရကနေပြည်သူတွေကိုတာဝန်ကိုယူလာအောင်လုပ်ဖို့အတွက်စူးစမ်းနေတာဖြစ်ကြောင်းဝန်ကြီးဂျွန်ဆန်ကပြောသွားတာပါအစိုးရရဲ့တင်ဝင်ကန့်သက်ချက်တွေဖယ်ရှားပေးလိုက်တဲ့အခါဒီဗိုင်းရပ်စ်ပိုးမကူးဆန့်အောင်ကိုယ့်ကိုယ်ကိုဆုံးဖြတ်လုပ်ကံရမယ်လို့ပြောပါတယ်ကန့်သက်မှုတွေဖြေလျှော့ပေးလိုက်ရင်ကူးဆန့်မှုတိုးလာနိုင်တယ်လို့လည်းသတိပေးပါတယ်ကူးဆန့်မြန်ဗီဇာပြောင်းဒေါ်တာပိုးတဲ့ကူးဆန့်မှုတိုးလာနေတဲ့ဂျာကခုလိုပြောခဲ့တာဖြစ်ပါတယ်အိန္ဒိယမှာစတင်တွေ့ရှိခဲ့တဲ့ဒေါ်တာပိုးတဲ့ဟာမြန်မာအပါဝင်ကမ္ဘာနိုင်ငံအများအပြားကိုကူးဆန့်ပြန့်နှံ့နေတာဖြစ်ပါတယ်
ရန်တောင်းလို့မှုထိန်းချုပ်ဖို့ကိစ္စနောက်ထပ်၈လတက်တန်းတိုးဖို့အစိုးပြထားတာကို RS ဆော်ဝါများပြည်ထောင်စု UAE နိုင်ငံကလက်မခံဘဲပယ်ချလိုက်တဲ့အတွက်ပြီးခဲ့တဲ့တစ်ပတ်ကဆွေးနွေးပွဲမှာပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက် OPEC အပေါင်းအဖွဲ့ဝင်နိုင်ငံတွေရဲ့ဝန်ကြီးအစည်းအဝေးကိုတနင်္လာနေ့ကဖျက်သိမ်းလိုက်ပါတယ်။အဲ့လိုအစည်းအဝေးကိုဖျက်သိမ်းလိုက်တဲ့အတွက်ရန်တောင်းလို့မှုတိုးချက်သွားဖို့သဘောတူညီမှုတစုံတရာလည်းမရခဲ့ပါဘူး။ပြီးခဲ့တဲ့တစ်ပတ်က၂ရက်ကြာဆွေးနွေးမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အဖွဲ့ဝင်နိုင်ငံတွေကြားသဘောတူညီမှုရဖို့အတွက်အပေးယူလို့ဒီနိုင်မှုတွေလှုပ်ဆောင်ကြဖို့ဆော်ဒီအာရေဗျနိုင်ငံရဲ့စွမ်းရည်ဝန်ကြီးဖြစ်တဲ့တော်ဝင်မင်းသားအဗ်ဒူလာဇစ်ဘင်ဆာမန်ကတောင်းဆိုခဲ့ပါတယ်။ဒါမဲ့လည်းတိုးတက်မှုတစုံတရာမရှိခဲ့ဘူးလို့ OPEC အပေါင်းအဖွဲ့ဝင်နိုင်ငံတွေကသတင်းရင်းမြစ်လေးခုကပြောပါတယ်။ဆွေးနွေးပွဲကိုဖျက်သိမ်းလိုက်ပြီးနောက်တစ်ကြိမ်ဒီဆွေးနွေးပွဲကိုလည်းဘယ်တော့လုပ်မယ်ဆိုတာရပ်တန့်မှတ်ထားခြင်းမရှိဘူးလို့ OPEC အဖွဲ့ရဲ့အတွင်းမှူးချုပ်မိုဟာမက်ဘာကင်ဒိုက တလနီကကြေညာချက်ထဲမှာပြောထားပါတယ်အခုလိုဆွေးနွေးမှုတွေမအောင်မမြင်ဖြစ်သွားတဲ့အတွက်နိုင်ငံတကာရဲ့စံသတ်မှတ်ချက်ဖြစ်တဲ့ brand yinan စိန်စီလဲတက်သွားခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့ပြန်လေးစိန်နားမှာရှိတဲ့ဖော့နဲ့ plastic ကောစစ်ထုတ်တဲ့ဆက်ရုံဝင်းမှာတနင်္လာနေ့ကပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်တည်ဆုံးသူ2ဦးရှိပြီးတော့ဒဏ်ရာရသူ62ယောက်ရှိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။တနင်္လာနေ့မနေ့အစောပိုင်းဖြစ်ပွားတဲ့ဒီပောက်ကွဲမှုတွင်ဒဏ်ရာရသူတွေထဲမှာမိသက်12ယောက်နဲ့ကယ်ဆယ်ကူညီရေးတပ်လုပ်သားတွေလည်းပါပါတယ်။ပောက်ကွဲမှုကြောင့်လူနေအဆောက်အဦပြန်ဝန်းကျင်မှာရှိတဲ့အခြားအဆောက်အဦတွေပါပျက်စီးခဲ့တာပါ။မိလောင်ကျွမ်းနေတဲ့ဒီဓာတ်ရုပ်ဆိုင်ကထွက်တဲ့အဆိတ်ငွေတွေမရှိမှုစေဖို့နဲ့နောက်ဆက်တွဲပောက်ကွဲမှုတွေဖြစ်မှာဆိုရင်တဲ့အတွက်အနာကဆေးရုံပဝံဒေတာကံဒီဘေးလွတ်ရအရေးပေါ်ရှောင်တိတ်မှုအတွက်ကယ်ဆယ်ကူညီအဖွဲ့တွေကလှုံ့ဆော်ပေးနေပါတယ်တန်ရရသူတွေကိုရှာဖွေဖို့ကြိုးစားပေမဲ့မိရောက်ကတိတ်ကိုချင်းနေတာကြောင့်ခီးမပေါက်သလိုပောက်ကွဲမှုတွေကြောင့်တန်ရရသူအများပြားအကူအညီတောင်းနေတဲ့အတွက်လူဖြတ်မျိုးကူညီပေးနေရတယ်လို့ကယ်ဆယ်ကူညီလုပ်တာကပြောတာပါမနေ့အစောပိုင်းကတည်းကလောင်ကျွမ်းနေတဲ့မိရောက်ကိုမထိန်နိုင်ဘဲနဲ့မိသက်တက်ဖွဲ့ကရဟတ်ရင်တုံးပြီးနှိမ့်မှမင်းငိမ့်သွားတာဖြစ်ပါတယ်ဆက်ရုံမှာပောက်ကွဲမိလောင်ရတဲ့အကြောင်းရင်းကိုတေချာမသိရသေးပါဘူး
တာဂျီကစ္စတန်သမရကအာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့နှစ်နိုင်ငံနယ်စပ်ကိုအရန်တပ်ဖွဲ့ဝင်1000ဆေလွတ်ဖို့ဒီနေ့မှအမိန့်ထုတ်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကနယ်မြေတွေကိုတိုးချဲ့သိမ်းယူလာနေတာကြောင့်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်1000လောက်နယ်စပ်ကိုကျော်ဖြတ်ထွက်ပြေးလာနေတဲ့အတွက်နယ်စပ်လုံခြုံရေးကိုတိုးမြှင့်ဖို့အတွက်အခုလိုလှုပ်လိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့ကအခုလိုနယ်စပ်ဖြတ်ကျော်ထွက်ပြေးလာတာကိုချီးကျင်းအားဖြင့်အာဖဂန်နစ္စတန်နိုင်ငံထဲမှာအခြေအနေတွေဟာအလင်းမြန်ဆိုးဝါးလာနေတယ်ဆိုတာကိုမိမောင်းထုတ်ပြလိုက်တာလည်းဖြစ်ပါတယ်။တာဂျီကစ္စတန်သမ္မတအမမိုလီရဂမွန်ဟာဒီကိစ္စကိုဆွေးနွေးဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်အပါအဝင်ဒေသထဲမှာရှိတဲ့မဟာမိတ်တွေနဲ့ဖုန်းဆက်သွယ်ပြောကြားခဲ့ပါတယ်။ရုရှားနိုင်ငံဟာတာဂျီကစ္စတန်နိုင်ငံထဲမှာတပ်ဖွဲ့ဝင်အင်အားအတော်များများအခြေကျတက်ဆွဲထားတဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာပါရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့မနေ့ကင်းရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်။အမှုခုနှစ်ခုနဲ့တရားစွဲခံထားတဲ့ဒေါအောင်ဆန်းစုကြည်ကသူ့အမှုတွေနဲ့ပတ်သက်လို့မလျော်ကန်တဲ့လှုပ်ထုံးလုံနည်းတွေဖြစ်နေတယ်ဆိုတဲ့သူ့ရဲ့အမြင်ကိုရှေ့နေကိုပြောကြားခဲ့ပါတယ်။သူ့အမှုတွေစစ်စင်းနေတဲ့အခြေအနေအပေါ်သူ့ရဲ့ရေပုံရအမြင်ကိုဒေါအောင်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်တယ်လို့ရှေ့နေဥက္ကမောင်စောက VOE ကိုပြောပါတယ်။905ခခွေးနဲ့တရားစွဲခံထားရတဲ့အမှုအတွက်တက်တဲ့အပေါ်ခရိုင်တရားရုံးတင်ကန့်ကွက်တာလည်းပယ်ချခံခဲ့ရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ပြောပြပေးမှာပါရှင်။
နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့အပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဇူလိုင်လ5ရက်နေ့ကဆက်လက်ပြီးတော့စစ်ဆေးခဲ့ပါတယ်။တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုပုံမှန်25ချိုးဖောက်တယ်ဆိုတဲ့သမ္မတဦးဝင်းမြင့်ရဲ့အမှုနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုကနအူးစွဲဆိုထားတဲ့အမှုတွေကသုံးမှုဖြစ်တဲ့တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်25ပို့ကုံတွင်းကုံဥပဒေပုံမှန်8နဲ့ဆက်သွယ်ရေးဥပဒေပုံမှန်68တို့ကိုချိုးဖောက်တယ်ဆိုတဲ့အမှု3ခုအတွက်နေပြည်တော်ကတည်ထက်အထူးတရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးတာပါသူ့အမှုတွေစစ်ဆေးနေတဲ့အခြေအနေပေါ်မှာတော့ဒေါအောင်ဆန်းစုကြည်ဘက်ကမလျော်ကန်တဲ့လှုပ်ထုံးလုံနည်းတွေဖြစ်နေတယ်လို့မြင်ကြောင်းဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေကြီးဦးခင်မောင်စောက VOA ကိုပြောပါတယ
်ဒီမြင်ပြောတဲ့အချက်တစ်ချက်ရှိတယ်အဲ့ဒါကဘာလဲဆိုတော့သူ့စီကြတဲ့မကြောက်နေတယ်လေနော်And you to assess the block, yeah, in middle of the line. And the idea is that, you know, she may be a young poor book, low making me, and I do glory. And you process the corner of Uri, Marani, and you process. Type in there, look some of you, look some of you, look some of you, look some of you,
တရားစီရင်ရေးမှာလှုပ်ထုံးလုံနည်းနဲ့မညီဘူးလို့ဒေါအောင်ဆန်းစုကြည်ကမြင်နေပုံရပေမဲ့ဘလို့လှုပ်ထုံးလုံနည်းအသေးစိတ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူ့ပေါ်မှာဆွဲဆိုထားတဲ့အမှုတွေအတွက်ရှေ့နေတွေနဲ့ရုံးချင်းနေတွေမှာအချိန်အကန့်အသတ်နဲ့တွေ့ဆုံနိုင်တာကလွဲလို့တီးတန့်အချိန်ယူတိုင်ပင်ဆွေးနွေးနိုင်တာမျိုးလည်းမရှိခဲ့ပါဘူး။စစ်ဆေးကြားနာနေစဲဒေါအောင်ဆန်းစုကြည်ရဲ့အမှုတွေတဲ့ကတစ်ခုဖြစ်တဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှ905ခါကွေးချိုးဖောက်တယ်ဆိုတဲ့အမှုအတွက်ကတော့တရားလိုတင်ပြတဲ့တက်သေးတွေကိုဒေါအောင်ဆန်းစုကြည်ရဲ့ရှင်နေတွေဘက်ကတက်သေးတင်ခွင့်မရအောင်ကန့်ကွက်တဲ့အပေါ်မှာတော့ခရိုင်တရားရုံးကဒီကနေ့ပယ်ချလိုက်ပါတယ် ဒါကြောင့်တိုင်းတရားရုံးတက်ဖို့ရှေ့နေတွေဘက်ကပြင်ဆင်နေတယ်လို့ဥက္ကမောင်စောကပြောပါတယ
်။ဘာရငါခတ်ဘူးရကြာပြအမေပြင်ဆင်မှုတက်တယ်ချက်ဖို့တင်တယ်ဗောညာတင်တဲ့ကကြာတော့အဲဒီရှောက်လာဘူးကြည့်ပြီးတဲ့ဆက်ရတော့ရှောက်လာတင်နေရှိနေဘူးရှောက်လည်းပြင်ဆင်နေရဒါကြောင့်လက်ခံတင်တယ်ကျောင်းရပြေးပြီးတော့ချက်ချင်းနဲ့ကျောင်းရည်နားတော်ပြီးတော့အဲ့ဒီရှောက်တော့ကိုပယ်လိုက်တယ်ဗျာ
ဒီမှုကိုမနက်ဖြန်ဇူလိုင်လ6ရက်နေ့မှာဆက်ပြီးတော့စစ်ဆေးကြနာသွားမှာဖြစ်ပါတယ်ဒီကနေ့စစ်ဆေးတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကဆက်သွေးဥပဒေပုံမှန်69ချုံးဖောက်တယ်ဆိုတဲ့အမှုနဲ့ပတ်သက်ပြီးအထက်တရားရုံးကိုလည်းတင်ပြထားပါတယ်ပြီးခဲ့တဲ့တပတ်ဂျုံချင်းတို့ကဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေဒီဘက်ကပြန်လည်မေးခွန်းထုတ်မေးမြန်းတာကိုတရားလူရှေ့နေဒီဘက်ကကန့်ကွက်ခဲ့တာကြောင့်အထက်တရားရုံးကိုတင်ထားတာဖြစ်ပါတယ်ဒီကနေ့စစ်ဆေးတဲ့ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ရဲ့အမှုတွေမှာတရားလူပြတတ်သေးတွေကိုစစ်ဆေးခဲ့တာနဲ့ပတ်သက်လို့ရှေ့နေကြီးဦးခင်မောင်စောကအခုလိုပြောပြပါဗျာ
။ဦးဝင်းမြင့်ကိုဆွေးထားတယ်အမှုပေါ့ညာ။ဒီဘဝဒီ25နှစ်ဆွေးရဲ့ဟိုစပြီးတော့ခေါ်ပါတယ်။တရားလူပြတတ်သေးတွေကိုစစ်ပါတယ်။ပြီးတဲ့အခါကျတော့ဒေါအောင်ဆန်းစုကြည်ကိုဒီဘဝဒီ25နှစ်ဆွေးရဲ့အမှုအဲ့ဒီမှုကိုစစ်ပါတယ်။မူမာတတိယခဏနဲ့လူတွေပဲတတိယနှစ်ယောက်ပဲဆက်ပါနောက်တစ်ခါတတိယအနေနဲ့ကပေါ်စားတိကိုဆက်တော်ရေးဥပဒေအရဆွဲထားတဲ့အမှုခေါ်ပါလေအဲ့ဒီမှာတရင်လူပြတတိယကိုအဲ့ဒီတတိယဖြစ်အပြင်နောက်ထပ်တတိယနှစ်ယောက်ကိုလည်းဆက်ပါလေနောက်တတိယနှစ်ယောက်ကတော့ရှာဖွေတတိယပါလေအရသာတတိယပေါ့လေနောက်တစ်ခါနောက်ဆုံးအနေနဲ့ပေါ်စားစုကြည်ကိုပုံမှန်ဒီလိုဥပဒေအရဆွဲထားတယ်အမှုကိုဆက်ပါတယ်တတိယ3ရက်ဆက်ပါတယ
်ဒီကနေ့မှာတော့အမှုစုစုပေါင်း၄ခုအတွက်တရားလိုပြတတ်တဲ့10ဦးနှိပါးကိုစစ်မေးခဲ့တယ်လို့ပြောပါတယ်နောက်ထပ်ကြံရှိတဲ့သူတွေကိုတော့နောက်တစ်ပတ်ဒီမှာလုံးမဲ့လာမဲ့ဇူလိုင်လ12ရက်နေ့ရုံးချိန်မှာစစ်မေးသွားမှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာအခရီးလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ခန်းငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှန် 8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခါခွေးတို့အပြင်တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုပုံမှန်25နဲ့အကအမှုနှမှုစုစုပေါင်းအမှုပေါင်း9မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင
်ရန်ကုန်ကလာတဲ့သတင်းကိုမဆွန်မွန်ပြောပြပေးခဲ့တာပါရှင်အခုကတော့မြန်မာနဲ့နိုင်ငံတကာကကိုဗစ် -19 ဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်တင်ပြပေးမှာပါတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာကုန်ကားတွေဝင်ထွက်နေတဲ့ကချင်ပြည်နယ်ဘက်ကလွယ်ကျဲနယ်စပ်ဂိတ်ကိုတရုတ်အစိုးရကဇူလိုင်လ5ရက်နေ့ကစပြီးပိတ်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာမြင့်မားလာနေတဲ့အတွက်တရုတ်ဘက်ကအခုလိုပိတ်တာပါ။မြန်မာနိုင်ငံကစံကားတွေအဓိကသွားတဲ့လွယ်ကျဲနယ်စပ်ဂိတ်ကိုပိတ်လိုက်တဲ့အတွက်စံကုန်တွေဘလောက်ထိခိုက်နေကြလဲဆိုတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမခွာညိုပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံလဲကနေတရုတ်ပြည်တဲကိုစံနဲ့စကွဲအရေ2000လောက်နေ့စဉ်တင်ပို့နေရတဲ့ကချင်ပြည်နယ်ဗမော်မြို့ကလွယ်ကျဲနယ်စပ်ဂိတ်ကိုတရုတ်ဘက်ကဒီကနေ့စပြီးတော့ပိတ်လိုက်ပါတယ်။ဒါကြောင့်တရုတ်နယ်စပ်စံတင်ပို့တဲ့လုပ်ငန်းဟာရခိုင်နှုန်းတော်တော်များများကျဆင်းသွားတယ်လို့မူဆယ်စံကုံစီတိုင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။လွယ်ကျဲတဲ့တရုတ်ပြည်အပေါ်ကိုပိတ်လိုက်တဲ့အတွက်စံစကွဲကျောင်းမကြီးကအချက်အလက်တွေတော့စတင်သွားပြီ။ရမ်းမဆောက်တဲ့တွေမျိုးရှိတာ။အဲ့တော့အင်းမဆက်ရကတော့ဘယ်ကသွားလဲဆိုတော့ဘာလို့ချက်ဆားကြောက်သွားလို့ရလဲ။ဘာလို့ချက်ဆားကြောက်မှပြေးလာရောတရားရကတော့လုံးဝရပ်တန့်သွားလို့ဆိုလို့ရှိတယ
်။မြန်မာပြည်တွင်းမှာကိုဗစ်ရောဂါစတွေ့ခဲ့တဲ့2020ဧပြီလ1ရက်နေ့ကစလို့မြန်မာနဲ့အဓိကကုန်သွယ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကဂိတ်တွေကိုတရုတ်ဘက်ကပိတ်ထားခဲ့တာပါ။ဒီကြားထဲတချို့ဂိတ်တွေကိုယာယီပြန်ဖွင့်ပေးခဲ့ပေမဲ့ခုမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေတိုးလာတဲ့အတွက်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဂိတ်တွေကိုတဖြည်းဖြည်းပိတ်ဖို့ကြိုးစားနေပုံရပါတယ်။လက်ရှိမှာမူဆယ်မြို့ကကျင်စန်းကျော့ဂိတ်တစ်ခုကိုပဲတရုတ်ဘက်ကဖွင့်ပေးထားပါတယ်။ဒါကြောင့်စံကုန်တွေတချို့ကကျင်စန်းကျော့ဂိတ်ကတစ်ဆင့်တရုတ်နိုင်ငံပဲပို့နိုင်အောင်ကြိုးစားနေကြပါတယ်။အဲ့ဒီလမ်းဘက်မှာလည်းရေနဲ့ရေရွက်ပစ္စည်းတွေအပြင်ကုန်စင်းကုန်ချောက်တင်ပို့တဲ့ကားတွေကလည်းຢາແນ່ຊີປີတော့ຊິနေတာຫມໍລຸຕຽວຫນັງງານແນ່ဝင်ບູຫນ້ອງຫນີໄປສູ່ຫນີວ່າໄດ້ໂຄວິດຍໍກາຊິຊີຕင်းຈັກຫມູ່ລະຈောက်ຕຽວປີແດ່ກໍຍောက်ພູສູ່ຍິນອະໄຊງຕະລາຫຼောက်ສ່ອງຊ້າຍຍາວ່າໄດ້
ຍໍລະມັນເຊັດຖ້າຈໍຈາແດ່ມາກາປະກອງບໍ່ຊິປີແດ່ເຊັດຖ້າຈໍຕະນີ້ມາບໍ່ຫຼောက်ແມ່ຫາດູສູ່ດໍກາລູຊິສ່ອງຊ້ອງແຄ່ຈັດຕົກຢູ່ປີອາກາກາລູຊິມາຕະນີ້ມາ
ဖြစ်တော့ထုံးတဲ့နေ့တွေကလည်းနေလာပြရကားထောက်နေရတော့ဖြစ်ချင်းမှုပါတယ်ဒါလည်းဒီတော့ပဲဒီမှာထပ်မသွားတော့ဘူးအဲ့လောက်တော့ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ဇူလိုင်လ9ရက်ညနေ9နာရီထုတ်ပြန်ချက်အရမူဆယ်မှာပိုးတွေ့အတည်ပြုလူနာသစ်34ယောက်ရှိနေပါတယ်မူဆယ်မြို့တစ်ဖက်ကတရုတ်ဖက်မှာလည်းကိုဗစ်90မှုတွေရှိနေလို့ရွှေလီနဲ့ကျဲခံကိုဇူလိုင်လ၄ရက်နေ့ကစပြီးအသ
တရုတ်ဘက်ကမနေ့ကပိတ်လိုက်ပါတယ်။ဒါကြောင့်လက်ရှိတခုတည်းကျန်နေတဲ့ကျင်းစန်းကျော့ဝမ်တိန်ဂိတ်ကိုလည်းတရုတ်ဘက်ကပိတ်လိုက်မှာကိုကုန်တယ်တွေစိုးရိမ်နေကြတာဖြစ်ပါတယ
်။ဝမ်တိန်ဂိတ်ရဲ့ဒီအားသားနေရဒီပင်ထဲကစူးစမ်းမှုတွေများလာတယ်ဒီကောင်လည်းစိတ်ကိုစိုးရိမ်ရတဲ့အနေအထားတော့ရှိတယ်။ဒါကိုကကျင်းစန်းကျော့နဲ့ကောင်ဆိုင်ပေါ့ဟိုအားသားနေရ
မူဆာတတိဝလံကုန်စီတိုင်ဒုတိယဥက္ကဋ္ဌစိုင်းခင်မောင်ပြောသွားတာပါ။တရုတ်မြန်မာနယ်စပ်ဂိတ်တွေကနေမြန်မာဘက်ကကုန်ကားတွေကိုတရုတ်ကဝင်ခွင့်ပြုထားပေမဲ့လူအဝင်ကိုတော့ပိတ်ထားတာတစ်နှစ်လောက်ရှိပါပြီ။ကတ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်မှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာစိန်ခေါ်မှုအများပြားရှိနေတယ်လို့ကုန်သည်တွေကပြောပါတယ်။တရုတ်ဘက်ကအကန့်အသတ်တွေကြောင့်မြန်မာရေထွက်ကုန်တင်ပို့တဲ့နှုန်းအခုနှစ်မှာတည်တည်သာသာကျဆင်းသွားသလိုလမ်းခရီးအချိန်ကျန်ကျမှုတွေကြောင့်သစ်သီးဝလံတွေလည်းပျက်စီးဆုံးရှုံးခဲ့ပါတယ်ရှင်။
မခွန်ညပါရှင်အခုတော့ထိုင်းဘက်ကကိုဗစ် -19 အခြေအနေဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားစတဲ့ရွှေ့ပြောင်းအလုပ်သမားတွေအတွက်အထောက်အထားမှတ်ပုံတင်လုပ်ရတဲ့လုပ်ငန်းစဉ်အလုံးကိုဇူလိုင်လ5ရက်နေ့ကစပြီးရက်အကန့်အသတ်မရှိရက်ဆိုင်တယ်လို့ထိုင်းပြည်ထရေးဌာနကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာအလုပ်လာလုပ်တဲ့ရွှေ့ပြောင်းအလုပ်သမားတွေကင်ဆောင်ရတဲ့အလုပ်လုပ်ခွင့်အထောက်အထားမှတ်ပုံတင်အတွက်ရှောက်ထားရတဲ့လုပ်ငန်းစဉ်တွေအားလုံးရပ်ဆိုင်ထားရတဲ့အခြေအနေတွေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။ COVID-19 တတိယလိုင်းကူးစက်နေတဲ့ထိုင်းနိုင်ငံမှာနေ့စဉ်အတည်ပြုလူနာထောင်ကျော်ရှိပြီးသေဆုံးသူ10ခန်းရှိနေချိန်မှာလူစုလူဝေးမလုံနိုင်အောင်ကန့်သက်တားမြစ်ချက်တွေထုတ်ပြန်ထားပါတယ်။ဒါကြောင့်ရွှေ့ပြောင်းလုပ်သမားတွေလှုပ်ဖို့လိုတဲ့အလုပ်သမားမှတ်ပုံတင်ရတဲ့လုပ်ငန်းစဉ်အစဉ်အဆက်ကိုထိုင်းပြည်ထရေးဌာနကဒီကနေ့ဇူလိုင်လ5ရက်နေ့ကစပြီးရက်အကန့်အသတ်မရှိရက်ဆိုင်ထားလိုက်ပါတယ်။အခုလိုမျိုးရက်ဆိုင်ထားတဲ့အတွက်မြန်မာလူသမားတွေပေါ်ဘလို့သက်ရောက်မှုတွေရှိနိုင်တယ်လဲဆိုတာကိုရွှေ့ပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။လက်ရှိအချိန်မှာတော့ကျွန်တော်ထိုင်းရဲ့ဒီကတ်တဲ့ဆိုင်တင်းငယ်တင်းငယ်သူကရော့ကြသွားမှမဟုတ်ဘူးလေ။ဟုတ်တူတူလာတယ်လေ။တူတူလာတဲ့ခါကျတော့ဒီတက်ဆိုင်ရအနာပိုင်းလေးနဲ့ဒီနဲ့ကတော့ခုလိုလုံသမားလေးကိုဆက်ရက်ဆက်တန်းတိလုပ်ပြီးတာဆိုဒီအစိုးရရုံးဌာနဒီမှာလူစုလူဝေးနဲ့လာတာတုံးဆိုရင်ထပ်မပြီးမှပို့မထိန်သိမ်းနိုင်မယ်နဲ့ပို့မှုကူးချက်သွားနိုင်တယ်လို့သူယူဆပြီးမှယာယီရက်ဆိုင်ရလို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာ။အကန့်တမရှိဘူးခင်ဗျာ။သာသာပြီးကျွန်တော်တို့တော်တော်များများလူသမားတွေလည်းဆက်ရက်ဆက်တဲ့နဲ့တို့တန်းကန်းကြီးနဲ့ဖြစ်နေကြတယ်ဒီပန်းရောက်ကတည်းမထွက်သေးတာတို့တချို့ဆိုရင်ဆက်ရွက်ကလေးပဲအရင်ထွက်လာသေးတာတို့အဲ့တော့တချို့အလုပ်ရှင်တွေလည်းဒါတွေလိုက်လံပြီးမှသွားရောက်ပြီးဟိုလုတို့လုပ်သားတွေအတွက်သွားရောက်ပြီးလုပ်ကန်ပေးနေတာကြီးကျွန်တော်တွေ့ရတယ်တို့တော့အခုလိုမျိုးရုပ်ရည်ကြီးဟိုဒီကိုဝင်လန်ကြီးကိုအကြောင်းပြပြီးမှရပ်ဆိုင်လိုက်တယ်ဆိုတော့နေနေပဲရှင်မှပြန်လဲစမ်းပြီးလုပ်ပြီးမှဆိုတော့ကျွန်တော်မကြည့်ရသေးပါဘူးခင်ဗျာ
ထိုင်းနိုင်ငံမှာကိုဗစ်ဒုတိယလှိုင်းကသမောစခွန်ပြည်နယ်ကမြန်မာလူသမားတွေထံကနေစတင်ကူးစက်တာမှုတရားမဝင်ရွှေ့ပြောင်းလူသမားတွေကိုထိုင်းအစိုးရကအစပိုင်းမှာဖမ်းဆီးဖို့ကြိုးစားခဲ့ပါတယ်။နောက်ပိုင်းမှာတော့ဖမ်းဆီးမှုတွေမလုပ်တော့ဘဲကိုဗစ်ကာလအထူးအခွင့်အရေးအနေနဲ့ထိုင်းကိုရောက်နေပြီးသားတရားမဝင်အလုသမားတွေကိုတရားဝင်အဖြစ်မှတ်ပုံတင်ခိုင်းပြီးအလုလုခွင့်ပြုခဲ့ပါတယ်။ဒီလုပ်ငန်းစဉ်တွေကိုလုပ်နေစေကာလမှာပဲကိုဗစ်တတိယလိုင်းကူးစက်တာတွေဖြစ်လာတဲ့အခါမှာအလုသမားတွေမှတ်ပုံတင်တဲ့ကာလကိုတက်တန်းတိုးပြီးခဲ့ပါတယ်။အခုအခါမှာတော့အကန့်အသတ်မရှိရက်ဆိုင်လိုက်တာဖြစ်ပါတယ်။အလုသမားလက်မှတ်လုပ်ဖို့မှတ်ပုံတင်ရင်ပေးရမယ့်ကုန်ကြမ်းစရိတ်နဲ့ကိုဗစ်စစ်ဆေးဖို့ကုန်ကြမ်းငွေတွေအားလုံးဘတ်တတောင်းဝင်းကျင်ရှိတာမို့အလုသမားတွေအတွက်အခက်အခဲရှိနေခြင်းမှတ်ပုံတင်တဲ့လုပ်ငန်းတွေရပ်ဆိုင်းသွားလို့အလုသမားတွေအတွက်ကတော့ပေးသွင်းရမယ့်အခကြေးငွေတွေအတွက်ငွေစုဆောင်ချိန်ပိုရသွားလိမ့်မယ်ဆိုပြီးဦးအောင်ကျော်ကပြောပါတယ်
။ကယောကကိစ္စနဲ့ပတ်သက်ပြီးအရေးစံထားပြီးမလို့ဒီလုပ်သားလေးတွေအတွက်တော့အနောက်ချက်ပြုစုံကြဖြစ်သွားမှာမဟုတ်ပါဘူး။ဆိုင်ရတဲ့အံလုပ်တဲ့ဟာရဲ့ကန်တမ်းမရှိချွေဆိုင်ချရဲဆိုရင်လည်းသူတို့တော့ဟိုမှုပြီးမှအချိန်ရရတော့ပေါ့အလုပ်လုပ်နေတဲ့ငွေစုဆောင်ချိန်မပူရသွားတာပေါ့ခင်ဗျ
လက်ရှိထိုင်းအစိုးရစီမှာတရားဝင်အလုပ်လုပ်နိုင်ခွင့်အထောက်အထားလျှောက်ထားသူလောလောဆယ်မြန်မာနိုင်ငံကအပါအဝင်6သိန်းလောက်ရှိပါတယ်လက်ရှိထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံကအပါအဝင်တရားဝင်အလုပ်လာလုပ်နေကြတဲ့အလုပ်သမား
ကိစ္စရမြာယာယီရဆိုင်ထားရတာဖြစ်တယ်လို့လဲထိုင်းပြည်ရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်ထိုင်းခြေဆိုင်VOA သတင်းတောက်မအေးအေးမှာပါရှင်မြောက်ကိုရီးယားနိုင်ငံရဲ့ကိုဗစ်-19ကပ်ရောဂါဆိုင်ရာတင်းကြပ်လို့နဲ့ကန့်သတ်ချက်တွေကြောင့်နိုင်ငံစီးပွားရေးအဓိကထိခိုက်နေပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းလူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေပေါ်ပေါက်လာနိုင
ါတယ်။တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်ကနေဘေဂဲလိုသတင်းပေးပို့ထားတာကိုနန်းလောင်ပြောပြပေးမှာပါရှင်
။မြောက်ကိုရီးယားနိုင်ငံဟာကိုဗစ် -19 ရောဂါကင်းစင်တဲ့နိုင်ငံအဖြစ်ကြေညာထားတဲ့ကမ္ဘာပေါ်ကတခုတည်သောနိုင်ငံဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါပေမဲ့အခုတော့ကိုဗစ်ကပ်ရောဂါနဲ့ပတ်သက်ပြီးတော့အချက်အသေးတွေဆိုးဝါးလာနေပြီလို့ဝန်ခံပြောဆိုလာပါတယ်။ကျွန်းလကောင်လောက်မှာတော့ကာယောဂါနဲ့ပတ်သက်ပြီးပဟေလိဆန်နဲ့စိုးရင်စရာအဖြစ်အပျက်တခုပေါက်ပေါက်ခဲ့တယ်ဆိုပြီးခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုခဲ့တာပါနိုင်ငံတွင်းစားနပ်ရိက္ခာပြက်လက်လာနေတာကိုလည်း1998ကအငတ်ကပ်ပေကြီးနဲ့ကင်ဂျွန်အွန်းကလက်တလုံးနှိုင်းရှင်ပြောကြားခဲ့ပါတယ
် There's worries that there'll be another arduous march
ရောက်ကိုရီးယားနိုင်ငံသားချင်းချင်းပြောနေဆိုနေကြတာရှိပါတယ်ဒါကနိုင်ငံရဲ့ဘယ်အပိုင်းမှာရှိနေတယ်လဲဆိုတဲ့အပေါ်မူတည်ပါတယ် arduous march တို့တည်ကြတဲ့အငတ်ကပ်ဘေးကြီးမျိုးထပ်ပြီးကြောက်ရွံ့လာမှာကိုစိုးရိမ်နေကြတာပါ
Adoras March ဆိုတာကတော့လက်ရှိမြောက်ကိုရီးယားကောင်ဆောင် Kim Jong Un ရဲ့အဖေဖြစ်သူ Kim Jong Il လက်ထက်ကအငတ်ကပ်ဘေးကြီးကြောင့်တိတ်ဆုံးသူတန်းချီရှိနေတယ်ဆိုတဲ့အဖြစ်ပြက်ပါအခုလက်ရှိအခြေအနေဘလောက်ဆိုးဝါးနေတယ်လဲဆိုတာကတော့မသိနိုင်သလိုအချီးကျန်ငတ်မော့ခေါမာတဲ့လက္ခဏာတော့မတွေ့ရပါဘူးကမ္ဘာမှာကာယောဂါကန့်သက်ချက်အတင်းကျပ်ဆုံးလို့ဆိုရမယ်မြောက်ကိုရီးယားနိုင်ငံမှာစားသောက်ကုန်နဲ့တရုတ်နိုင်ငံကဝင်လာတဲ့နာမည်ကြီးကုန်ပစ္စည်းတချို့တော့ဈေးတွေထိုးသက်သွားပါတယ
် People are hurting because of the closure of the border because of the poor harvest last year
နေဇတ်တွေပိတ်ထားလို့လူတွေထိခိုက်နေကြပါတယ်ကာယောဂါကန့်သက်ချက်တွေရှိတဲ့အတွက်သီးနှံတွေကိုမနစ်ကရိတ်သိမ်းထားကြပါတယ်အသွားအလာတွေတင်းတင်းကြပ်ကြပ်ကန့်သက်ထားပါတယ်အထူးသဖြင့်တရုတ်နိုင်ငံနဲ့နေဆက်ဒေသတွေမှာတရားဝင်မဲ့ဖြစ်ဖြစ်တရားမဝင်မဲ့ဖြစ်ဖြစ်စီးပွားရေးလုပ်ငန်းအားလုံးရပ်ထားရပါတယ်
။အချက်အသေးတွေရှိနေပေမဲ့လည်းမြောက်ကိုရီးယားကတော့ကိုဗစ်ရောဂါကာကွယ်ဆေးအရေးတကြီးလိုအပ်တဲ့ပုံမပြပါဘူး။ကုလသမဂ္ဂကဥဆောင်လုပ်ကိုင်နေတဲ့ကိုဗစ်ရောဂါကာကွယ်ဆေးတန်းတူဖြန့်ဖြိုးရေးအစီအစဉ် COVAX ကဆေးရဖို့မြောက်ကိုရီးယားကဆရွယ်စတန်းတွေတောင်အပြည့်အစုံမဖြည့်ရသေးတာကို VOA ကတွေ့ရှိခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့ဘယ်ကနေကာကွယ်ဆေးရထားတယ်လဲဆိုတာကိုလည်းမသိရပါဘူး
။ဟောဘယ်ညာမင်းတို့ဟောမြို့လူပြည်ထန်ဟောဆရာအင်းတရီ
အဲ့ဒီကိစ္စကိုကျွန်တော်လည်းသိကျင်ပါတယ်။အမေရိကန်နိုင်ငံမှာလို့ကာကွယ်ဆေးထိုးဖို့ညင်းဆိုတာယဉ်ကျေးမှုကြောင့်ဆိုပြီးနှာခေါင်းစည်းတက်ဖို့ညင်းဆိုတာမျိုးမြောက်ကိုရီးယားမှာလုပ်လို့မရပါဘူး
။မြောက်ကိုရီးယားနိုင်ငံမှာကိုဗစ်ဗိုင်းရပ်စ်ပိုးဝင်မလာနိုင်အောင်နေဆက်ကိုဆက်ပြီးတော့ပိတ်ထားဖို့ဖြစ်ပေမဲ့ဆေးရဖို့နေဆက်ကိုတော့ဖွင့်ပေးရအောင်ပါပါ။အဲ့ဒီလိုအခြေအနေမျိုးတွေကကင်ဂျွန်အွန်းရဲ့အုပ်ချုပ်မှုအပေါ်ချင်းချောင်းမှုဖြစ်လာမှာမဟုတ်ပေမဲ့ရေရှည်တီအတိုင်းဆက်သွားနေမယ်ဆိုရင်တော့ပြည်တွင်းအခြေအနေအရရပိုဆိုးလာမယ်လို့လည်းသုံးသပ်မှုတွေရှိနေတာဖြစ်ပါတယ်။ကျွန်မနှောင်းလောပါ
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American Fan ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ6ရက်အင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12113ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ American ပြည်ထောင်စုနယူးယောက်ရဲ့ COVID-19 နောက်ဆုံးအခြေအနေကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးကမ္ဘာသတင်းတွေတဲကမြန်မာဆန်ရသတင်းတွေကိုလည်းကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ
်။မြန်မာလူမျိုးတော်တော်များများပေါ့နော်စိတ်ကျန်းမာရေးအကြောင်းပြောဖို့ရှတ်တတ်တာလည်းရှိတယ်။စိတ်ကျန်းမာရေးအကြောင်းပြောရင်လည်းတခြားလူဝေဖန်မယ်လို့လည်းထင်ကြတာရှိတယ်ပေါ့နော်။အဲ့ဒါကိုနည်းနည်းလေးအင်္ဂလိပ်လိုစကားဆိုရင်တော့
stay ပတ်စင်ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ကြရပါမယ်ရှင်။အပတ်စဉ်စီးပွားရေးအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့သတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။လွန်ခဲ့တဲ့15လကျော်ကကိုရိုနာဗိုင်းရပ်စ်ကပ်ဘေးဒဏ်ကိုအလူအလဲခံလိုက်ရတဲ့နယူးယောက်မြို့ကြီးဟာအခုတော့တဖြည်းဖြည်းနဲ့ပုံမှန်ပြန်ဖြစ်စာပြူလာပါပြီ။ဒါပေမဲ့ကပ်ရောဂါကြောင့်ဖြစ်လာတဲ့အပြောင်းလဲတွေကတော့အမြဲတမ်းမဟုတ်ဘူးဆိုရင်တောင်းခဏတော့ရှိနေအောင်ပါပါ။ဒီအကြောင်းနီးနာဘေရှိနာပြပို့တဲ့သတင်းကိုမတ်ခွာညိုကပြောပြပေးထားပါတယ်။
နယူးယောက်မြို့ကြီးမှာ COVID-19 ကပ်ရောဂါကူးစက်မှုထိန်းချုပ်ဖို့အသွာအလာကန့်သတ်တာတွေနဲ့ကန့်သတ်စည်းကမ်းတွေချလာခဲ့တာ15လကြာခဲ့ပြီးတဲ့နောက်အခုတော့အရင်လိုပဲလမ်းဘေးဂီတဖျော်ဖြေမှုတွေနဲ့အပြင်ဘက်မှာစားတောက်ကြတာတွေပြန်ရှိလာနေပါပြီ။စားတောက်ဆိုင်မှာကိုပူချိန်တိုင်းမခံရဘဲနာမည်မပေးရဘဲထိုင်လို့ရနေပြီဆိုတော့ပုံမှန်ခြေနေကိုဥတည်နေပြီလို့ပြောရမှာပါဆိုတဲ့ဒေသခံတွေနဲ့အလုံးနီးပါးပုံမှန်ဖြစ်သွားပြီလို့ထင်ပါတယ်။နယူးယောက်မှာသွားလာဖို့ကောင်းလာပါပြီဆိုတော့ကဘာလက်ခီးသွားတွေနဲ့အတူလမ်းဘေးဂီတဆိုတော့မာရီကာကလည်းအခုလို
I don't know, I just want the world to heal. Thought I can make it better. I had time to kill, so I was like
ကဘာကြီးကိုအခြေအနေကောင်းသွားစေချင်တာပါ။ကျမကဒီလိုလုပ်ပေးနိုင်လိမ့်မယ်လို့လည်းထင်ခဲ့ပါတယ်။အခြေအနေကိုအကုန်မြန်သွားအောင်လုပ်ရပါမယ်။ဒီလိုအတွင်းနဲ့မေတ္တာစိတ်ထားပြီးတခြင်းတွေဆိုဖြစ်ပါတယ်။
ဂီတဖျော်ဖြေပွဲတွေစိုက်ပျိုးသူကိုယ်တိုင်ရောင်းတဲ့ဈေးတွေနဲ့တခြားပွဲလမ်းသဘင်တွေဟာတစ်နှစ်လောက်ရပ်ဆိုင်ထားခဲ့ရတာပါ2020ခုနှစ်မတ်လကချမှတ်ခဲ့တဲ့လူချင်းခက်လက်လန်းနေကြဖို့အပါအဝင်ကပ်ရောဂါဆိုင်ရာတခြားကန့်သတ်တားမြစ်ချက်တွေကိုမြို့အာဏာပိုင်တွေကရုပ်သိမ်းလိုက်တာတောင်းမှ Union ရင်ပြင်နဲ့အပြည့်ရှိကြတဲ့လူတွေဟာ6ပေကြာအကွာအဝေးမှာပဲနေကြတော့မှာပဲပြည်ရဲဇွန်လာတဲ့နယူးယောက်မှာ COVID-19 ရှိမရှိစစ်ဆေးရမှာပိုးတွေ့အတည်ပြုဥယေဟာအနှိမ့်ဆုံးအထိကျဆင်းသွားခဲ့ပါပြီ။နယူးယောက်ပြည်နယ်တစ်ခုထဲမှာကာကွယ်ဆေးအလုံးပေါင်းတန်း20ကျော်ထိုးပေးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီထဲကဆေးအလုံး6တန်းကနယူးယောက်မြို့သားတွေအတွက်ဖြစ်ပါတယ်။ကန့်သတ်တားမြစ်ချက်တွေရုပ်သိမ်းပေးထားပေမဲ့အတော်များများကတော့အပြင်ထွက်ရဲ့နှာခေါင်းဆီးတွေမျက်နှာအကာတွေတုံ့နေကြတော့မှာပဲ။
Even as I walked down the street people said they lifted the restrictions
ဒီမှာထွက်ရှောက်လို့ရှင်လူတွေကကန့်သတ်ချက်တွေရုပ်လိုက်တာကိုပြောကြတယ်ဒါပေမဲ့လည်းကျွန်တော်တို့ဒီလိုလေးပဲဆက်ပြီးတော့စောင့်ကြည့်အောင်မယ်လို့ပဲတွေးထားပါတယ
်သူကစေးထိုးပြီးတယ်မပြီးဘူးဆိုတာဘယ်လိုလုပ်သိမှာလဲဒါကြောင့်ဒီလိုပဲဆက်ပြီးတော့နှာခေါင်းစည်းတုံးနေတာကောင်းမယ်လို့ထင်ပါတယ်လို့အငိမ့်စားလောက်သားတယောက်ကလည်းပြောပါတယ်နေရာဒီအပူချိန်မြင့်တက်နေတဲ့ခြေကလမ်းဘေးဈေးတွေကလည်းနှာခေါင်းစည်းတွေမတက်ပဲမနေကြပါဘူးသူတို့ကိုယ်တိုင်တွေ့ရောသူတို့ဖောက်တဲ့တွေစိတ်ချလက်ချရှိဖို့ပါလိုအပ်တယ်လို့ပြောကြပါတယ်စက်တင်ဘာလကျရင်မဟန်တန်ကရုံးဝင်တန်းတွေရဲ့62ရာခိုင်နှုန်းဟာတပတ်ကို3ရက်အနည်းဆုံးရုံးပြန်တက်ကြရမှာဖြစ်တဲ့အကြောင်း The Partnership for New York City ကလုပ်တဲ့စစ်တမ်းမှာဖော်ပြထားပါတယ်အိမ်ကနေပြီးရက်နည်းနည်းလေးလောက်မှအလုပ်ပေးမလုပ်ရင်အလုပ်ထွက်မယ်လို့ပြောတဲ့သူက40ရာခိုင်နှုန်းနီးပါးရှိကြောင်းအဲ့ဒီစစ်တမ်းမှာဖော်ပြထားပါတယ်ဆ iam ကံပါလီလိုပဲအများသုံးရင်တွေကိုတုံးပြီးသွားလာဖို့အန်ဒီယကင်းရဲ့လားဆိုတဲ့စိုးရိမ်စိတ်တွေလည်းရှိနေကြပါတယ
် Getting on the subway and walking around even though I know the restrictions are lifted and we're outside
ပြောရခက်ပါတယ်ပူရာယုံကိုရောက်ဖို့လမ်းလျှောက်သွားတယ်ကန့်သတ်ချက်တွေရုတ်ထားတာသိပေမဲ့အပြင်မှာလမ်းလျှောက်တိုင်းစိတ်ထဲမှာတခုခုဖြစ်တယ်လို့ခံစားရတယ် ကျမကဘာမှမဖြစ်ဘူးဆိုတာသိနေပေမဲ့လည်းနည်းနည်းတစ်ခုခုတော့ဖြစ်နေသလိုပါပဲ
နယူးယောက်မြို့အာနာပိုင်တွေဟာကူးစက်ရောဂါကြောင့်ထိခိုက်ခဲ့ရတဲ့စီးပွားရေးလုပ်ငန်းအသေးစားလေးတွေပြန်ပြီးတော့လည်ပတ်နိုင်အောင်ထောက်ပံ့တဲ့အစီအစဉ်တစ်ခုကိုလည်းစတင်ခဲ့ပါတယ်နယူးယောက်စီးပွားရေးအမြန်ပြန်စနိုင်ရေးအစီအစဉ်လို့ခေါ်တဲ့အမေရိကန်ဒေါ်လာ၁၁တန်းအစီအစဉ်ကနေအသေးစားလုပ်ငန်း9000လောက်ကိုလုပ်ငန်းတွေအလင်းအမြန်ပြန်စနိုင်ရေးအတွက်လုပ်ရမယ့်ကိစ္စအစဉ်အဆက်တွေကို50ရာခိုင်နှုန်းလျော့ချစေပြီးအထောက်အကူဖြစ်စေဖို့ရည်ရွယ်ထားတာဖြစ်ပါတယ်ရှင
်။အင်ကန်နီမနက်ခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုကတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာဆန်ရသတင်းတွေအတွဲကနေဥကြောစန်တာကောက်နှုတ်တင်ပြထားတာကိုနားဆင်ကြရမှာပါ
။ပထမဦးဆုံးအနေနဲ့တရုတ်စစ်တပ်တွေမြန်မာနိုင်ငံမှာဘာကြောင့်စုယုံနေကြသလဲဆိုတဲ့ခေါင်းစဉ်နဲ့ Eurasia Review မှာ John Welch ရဲ့သုံးသပ်ချက်ကိုအချင်းမျှထုတ်နှုတ်ပြောပြလိုပါတယ်။မြန်မာနိုင်ငံမှာ February စစ်တပ်အာဏာသိမ်းပြီးအကြမ်းတည်းတွေပြည်လည်မဲ့အလားအလာမတွေ့ရလို့တရုတ်ဟာမြန်မာနိုင်ငံထဲကစုရဲ့အကျိုးစီးပွားတွေအတွက်စိတ်မချတိုင်ဖြစ်လာပြီးတော့အခုခါမှာတော့မြန်မာနယ်စပ်မှာသူတို့တပ်တွေကအရေးပေါ်ချထားဖို့အစီအစဉ်လှုပ်လာနေတယ်လို့ရေးထားပါတယ်။တရုတ်ရဲ့စစ်ပွားရေးပုံစံ၃မျိုးဖြစ်တဲ့ပုဂ္ဂလိကပုံစံနဲ့မန္တလေးနဲ့အထက်ပမာပြည်မှာရင်းနှီးမြှုပ်နှံတာတွေနောက်တစ်ခါစံမှုစိုက်ပျိုးလုပ်ငန်းတွေကိုဖက်ဆက်ပုံစံနဲ့လုပ်ကိုင်တာတွေနောက်ဆုံးအနေနဲ့နိုင်ငံတော်အဆင့်စစ်ပွားရေးစီမံကိန်းကြီးတွေနှိစေလုပ်တာတွေဒါရီအလုံးဟာရှေ့ဆက်နိုင်ဖို့အတွက်တည်ငြိမ်မှုငြိမ်းချမ်းမှုမရှိမဖြစ်လိုအပ်နေပါတယ်။ကိုဗစ်ကြောင့်နေဆက်ကိုပိတ်လိုက်ရပြီးကတည်းကငပြောလုပ်ငန်းလိုစိုက်ပျိုးလုပ်ငန်းမျိုးတွေထိခိုက်ခဲ့ရတာဖြစ်ပြီးအနာသိမ့်ပြဲနောက်မှာတော့တရုတ်စစ်ရုံတို့ဖျက်ဆီးခံရတာနောက်ကချင်ဘက်မှာတိုက်ပွဲတွေပြင်းထန်လာတာတို့ကြောင့်နေဆက်မျိုးဖြစ်တဲ့ကြေကောင်မှာတရုတ်တပ်ဖွဲ့တွေကိုပူပြီးတိုးမြင့်ချထားလာပါတယ်။ဒီတပ်တွေဟာကြောက်ဖြူရေနံပိုက်ပလိုင်းကိုရုတ်တရက်ဝင်ရောက်ကာကွယ်နိုင်တဲ့အစီအမရှိနေတယ်လို့လည်းရေးသားထားပါတယ်။အာဆီယံရဲ့အပြောမှုကြောင့်လောလောဆယ်အာဆီယံတရုတ်ပူးတွဲဆောင်ရွက်နေတဲ့ကိစ္စဟာလည်းပဲမြန်မာနိုင်ငံတည်ငြိမ်မှုကိုဖန်တီးနိုင်မဲ့အခြေအနေမမြင်ရပါဘူးတဲ့။ဖြစ်နိုင်ခြေတစ်ခုရှိတာကတော့အမေရိကန်သမ္မတဘိုင်ဒန်အစိုးရအနေနဲ့တရုတ်နဲ့ညှိပြီးတော့မြန်မာနိုင်ငံတည်ငြိမ်မှုရအောင်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်။ဒီကိစ္စဟာလည်းပဲတရုတ်အမေရိကန်နှစ်နိုင်ငံကြားယုံကြည်မှုတည်ဆောက်ပြီးမှလုပ်ရမယ့်ကိစ္စဖြစ်ပါတယ်။အဲ့လိုမှမလုပ်နိုင်ရင်တော့တရုတ်ဟာမြန်မာနိုင်ငံနေစာထက်ကိုဖြတ်ဝင်ပြီးပြိုင်ဘက်တွေများစွာရှိနေတဲ့အနေကတစ်ဖက်ဖက်နောက်မှာအပြတ်ရက်တည်ပြီးတော့သူဆက်လက်ဆောင်ရွက်သွားနိုင်ခြေရှိရဲ့လို့သုံးသပ်ထားပါတယ်။ဒီလိုလုပ်လိုက်ရင်တော့လာအိုစ်နဲ့ကမ်ဘောဒီးယားတို့ကလည်းပဲထောက်ခံကြမှာသာဖြစ်ပြီးထိုင်းနိုင်ငံကတော့တရုတ်ကိုပြုမှန်လင်းဝေဖန်မှာမဟုတ်ဘူးလို့လည်းသုံးသပ်ထားပါတယ်ခင်ဗျာ။ဆက်လက်ပြောပြချင်တာကတော့နီပေါနိုင်ငံကြားရေးဝါဒဘယ်လဲပါလဲဆိုတဲ့ခေါင်းစဉ်နဲ့ကက်ပန်ဒူပို့စ်မှာကူချန္ဒရာဂတ်မန်ကျက်သုံးသက်ချက်ဖြစ်ပါတယ်အဓိကကတော့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂကဆုံးဖြတ်ချက်ချရေးမဲခွဲတဲ့နေရာမှာနီပါနိုင်ငံမဲမပြီးပဲလက်ဆောင်နေခဲ့တဲ့ကိစ္စကိုမှားတယ်လို့ဝေဖန်ထားတာပဲဖြစ်ပါတယ်နီပါနိုင်ငံရဲ့နိုင်ငံသားရေးဝါဒဟာအစဉ်အလာအဖြစ်ဗမ်လိုက်မှု၅ချက်နဲ့ကမ္ဘာညီညာရေးနိုင်ငံတကာဥပဒေလေးစားလိုက်နိုင်ရေးစတာတွေကိုအခြေခံထားတာဖြစ်တယ်နိုင်ငံတကာအရေးကိစ္စတွေမှာလည်းပဲဘယ်သူမျက်နှာဘူးမှမထောက်ပဲလွတ်လပ်စွာဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအရေးကုလသမဂ္ဂညီလာခံမှာပြောခဲ့တဲ့နိုင်ငံသားရေးမူဝါဒအစီအလာကနီပေါနိုင်ငံဟာသွေဖီခဲ့တယ်လို့ဆိုထားပါတယ်။နိုင်ငံစွာဆန္ဒပြသူတွေအပေါ်မှာစစ်တပ်ရဲ့နှိကုတ်မှုကိုရှုတ်ချပြီးဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ကမ္ဘာနိုင်ငံပေါင်း119နိုင်ငံကထောက်ခံခဲ့တဲ့မဲခွဲမှုကိုနီပေါနိုင်ငံအနေနဲ့ကန့်ကွက်စရာအကြောင်းမရှိပါဘူးတဲ့သူအမြင်ကတော့ဒါဖြစ်ရင်နီပေါနိုင်ငံဟာဘာကြောင့်တအားမထောက်ခံဘဲနေခဲ့သလဲမဲမပြေပဲကြားနေခဲ့သလဲဆိုတာသူခံမမိတာကတော့အိန္ဒိယနိုင်ငံကြီးနှစ်ခုဖြစ်တဲ့အိန္ဒိယနဲ့တရုတ်ကြောင့်ပဲဖြစ်နိုင်ပါတယ်တဲ့သို့သော်လည်းတရုတ်နဲ့အိန္ဒိယဆိုတာကရုရှားနိုင်ငံလိုပဲမြန်မာနိုင်ငံကိုလက်နက်ရောင်းပြီးတော့သူတို့စီးပွားရေးအကျိုးစီးပွားတွေအများကြီးရှိနေတဲ့နိုင်ငံဖြစ်နေတယ်နီပေါနိုင်ငံကတော့ဒီလိုမျိုးဘာမှအကျိုးစီးပွားမရှိတဲ့အတွက်ကြောင့်ဒါတွေကိုထက်တွက်စရာမလိုဘူးလို့လည်းသူကရေးသားထားပါတယ်။ဒါကြောင့်နီပေါနိုင်ငံဟာသူ့ရဲ့နိုင်ငံသားရေးဝါဒကိုပြန်လည်ဆန့်စစ်ဖို့လိုပြီလို့သုံးသပ်ထားတာဖြစ်ပါတယ်ခင်ဗျာ။အခုနောက်ဆုံးပြောပြချင်တာကတော့ဂျပန်သံယုံဝန်ထမ်းအင်တွေကိုဝင်စီပြီးဝန်ထမ်းတွေကိုဆစ်လာဆီလာနောက်ထပ်မလုပ်ဖို့ဂျပန်ကမြန်မာကိုတိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ The Japan Times ရဲ့ရေးသားချက်ပဲဖြစ်ပါတယ်။ရန်ကုန်မြို့ကဂျပန်သံယုံနဲ့သံယုံဝန်ထမ်းတွေရဲ့အင်တွေကိုစစ်အစိုးရရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းကြတာကိုကန့်ကွက်ပြီးနောင်တမျိုးမလုဆောင်ဖို့တောင်းဆိုကြောင်းဂျပန်အစိုးရထိပ်တန်းပြောခွင့်ရသူက တင်းလန်နေပြောကြလိုက်တယ်လို့ဆိုပါတယ်အဲ့ဒီကိစ္စမှာဝန်ထမ်းတွေကိုတစုံတရာထိခိုက်နာကျင်စေမှုမရှိခဲ့ပေမဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူရဟာဂျပန်အမျိုးသားတွေရဲ့လုံခြုံရေးအတွက်အန္တရာယ်ရှိတယ် Vienna Convention အရစန္ဒမဆက်ဆံရေးမူဝါဒတွေကိုချုပ်ဖောက်တာဖြစ်တယ်လို့ဂျပန်အစိုးရရဲ့အတွင်းဝန်ချုပ်ကက်ဆုနိုဗူကတူကသတင်းစာရှင်းလင်းပွဲမှာပြောတယ်လို့ Japan Times ကရေးသားထားပါတယ် April 6ရက်နေ့ကဂျပန်တန်ယုံအလုသမာတူရဲ့နေအိမ်နဲ့ဂျိုက်ကာအဖွဲ့ဝင်တူရဲ့အိမ်ကိုဝင်စီးခဲ့တဲ့လူရအတွက်မြန်မာစစ်အစိုးရကတော့တောင်းပန်ထားတယ်လို့လည်းအတွင်းဝန်ချုပ်ကပြောကြောင်းဖော်ပြထားပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtelsat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပြည်ထက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
ရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါဖြစ်ပါတယ်။ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေကိုရှော့ချနိုင်မဲ့နီလန်ကောင်တစ်ခုကိုယူဂန်ဒါကသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးသမားတဦးတွေ့ရှိထားပါတယ်။ဆွန့်ပစ်ထားတဲ့အိတ်တွေ၊ပလင်းတွေ၊ဘူးတွေနဲ့ပြန်လည်အသုံးပြုလို့ရတဲ့ပစ္စည်းတွေကောက်ယူစုဆောင်ပြီးဇပွဲတွေ၊ခြံစည်းရိုးတိုင်တွေလိုမျိုးပစ္စည်းတွေထုတ်လုပ်နေတာပါ။AP သတင်းဆောင်ပါကိုအခြေခံပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင
်။ယူဂန်ဒါနိုင်ငံမြို့တော်ကမ်ပါလာရဲ့နတ်ဆန်ပြာကုန်းမြင့်ပိုင်းကအမှိုက်ပုံကြီးကအယုတ်ဆိုးလာပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးလာနေတဲ့စီးပွားရေးလုပ်ငန်းတစ်ခုအတွက်တော့ကုန်ချမ်းတွေရရနေရာတစ်ခုဖြစ်ပါတယ်။ဆွန့်ပြက်ပလတ်စတစ်အိတ်တွေနဲ့တခါသုံးဘူးတွေကိုပြန်လည်အသုံးချနိုင်ရေးပိုင်းဖြတ်ခြင်းနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူစွန့်ထွင်လုပ်ငန်းရှင်တဦးကအဝယ်တိုင်ဖွင့်ထားတာပါ Eco Waste Uganda ကိုတည်ထောင်တဲ့ Jared Nashimya ကမြို့တော်ကမ်ပါလာ Wakiso နဲ့ Mukono မြို့တွေအပါအဝင်နိုင်ငံတော်မှာ plastic စွန့်ပစ်ပစ္စည်းအဝယ်တိုင်တွေဖွင့်ထားပါတယ်စွန့်ပစ် plastic တန်ကြီးအမြောက်အများဝယ်ယူရရှိနေတဲ့အကြောင်းသူကရှင်းပြပါတယ
် In Kampala around we have 350
ကမ်ပါလာမြို့တော်တခုထဲမှာတင်အမိုက်တန်ချိန်350မက်ထရစ်တန်ထွက်ပါတယ်ကမ်ပါလာမှာနေတဲ့သူတွေရဲ့စွန့်ပစ်အမိုက်တွေဖြစ်ပြီးဒီထဲက12ရာခိုင်နှုန်းကနေ15ရာခိုင်နှုန်းကပလတ်စတစ်တွေဖြစ်ပါတယ်အများစုကပြန်ကောက်ပြီးရီဆိုက်ကယ်မလုပ်ကြပါဘူးအားလုံးကမြေကြီးပေါ်မှာပုံပြီးပြစ်ထားကြတော့မြင်ရတဲ့အတိုင်းပဲအမိုက်ပုံကြီးဖြစ်နေပါတယ
်ဖွံ့ဖြိုးရေးဘာသာရပ်နဲ့ပွဲရထားတဲ့သူကအစာပိုင်းမှာတော့ပလတ်စတစ်အမိုက်တွေသိမ်းပြီးပဝင်းကျင်သက်ရှင်ရေးအတွက်ပဲရည်ရွယ်ခဲ့ပါတယ်။ဒါပေမဲ့လည်းသူတယောက်ထင်းနဲ့စခဲ့တဲ့လုပ်ငန်းစိတ်ကူးကအခုဆိုရင်ဝန်ထမ်းတရာကျော်ခန့်ထားရတဲ့လုပ်ငန်းတစ်ခုဖြစ်လာပါပြီ။ငယ်ငယ်ရွယ်ရွယ်နဲ့မိခင်ဖြစ်ရသူတွေလည်းအလုပ်ရနေပါတယ်။အလုပ်အတွက်အသုံးချတဲ့ပလတ်စတစ်အမိုက်တွေလာသွင်းတဲ့သူတွေကိုလည်းသူကအခကြေးငွေပေးပါတယ်။ Jared Nashimya ကအခုလိုပြောပါတယ
်။ When I started it wasn't a business.
အစားတော့ကတော့အလုပ်တစ်ခုအနေနဲ့စခဲ့တာမဟုတ်ပါဘူးကျွန်တော်ကရက်ွက်အတွင်တန်ရှင်းရေးလုပ်ချင်တာပါဒါပေမဲ့လည်းဆက်ပြီးလုပ်နိုင်မဲ့ကုန်ကျစရိတ်တွေကာမိနိုင်မဲ့တစ်ခုခုများလုပ်နိုင်မလားလို့စဉ်းစားမိရာကနေ ကျွန်တော်တို့ဘူးတွေနဲ့အခြားပလတ်စတစ်တွေကိုစပြီးကောက်ယူခဲ့တာပါ။အသုံးကျတဲ့ပစ္စည်းတွေရောအသုံးမကျတဲ့ပစ္စည်းတွေရောပါ။နောက်ပြီးပလတ်စတစ်အမိုက်တွေကိုဖြတ်တောက်ထားတာတွေကိုစပြီးရောင်းခဲ့တာပါ။အဲဒီနောက်မှာအမကိုယ်တိုင်ပစ္စည်းတွေထုတ်ခဲ့တာပါ
။အခုတော့ပစ္စည်းထုတ်လုပ်မှုကိုနေ့စဉ်ပုံမှန်လုပ်နေပါပြီ။ပလတ်စတစ်ဘူးတွေကိုအမိုက်အသေးလေးတွေအထိဖြတ်တောက်ပါတယ်။အဲဒီနောက်မှာတော့ပျော်ပွဲစားစပွဲတွေချန်စီယိုတိုင်တွေလိုပစ္စည်းတွေထုတ်လုပ်တာမှာအသုံးပြတာပ
ါ Fencing pole is made of 11
ချန်စီယိုတိုင်တလုံးထုတ်ဖို့အတွက်ပလတ်စတစ်17ကီလိုသုံးရပါတယ်ဥပမာပြောရရင်ဆော်ရာပလင်းရေပလင်း48လုံးက1ကီလိုရှိပါတယ်ဒါကြောင့်ချန်စီယိုတိုင်တလုံးအတွက်ပလတ်စတစ်ပလင်းပေါင်း500လောက်အသုံးပြတာဖြစ်ပါတယ်
ကိုယ်တိုင်ပစ္စည်းတွေထုတ်လုပ်နေတဲ့အပြင်စွန့်ပစ်ပလတ်စတစ်တွေကိုပြန်အသုံးချတဲ့အဖွဲ့တွေထံကိုလည်းစွန့်ပစ်ပလတ်စတစ်ဖြတ်စာတွေကိုသူကရောင်းပါတယ်။ဥပဒေတွေစီမံစည်းကမ်းတွေချမှတ်ထားပေမဲ့လည်းပလတ်စတစ်စွန့်ပစ်မှုပြဿနာကတော့ပြည်လည်နိုင်ဖို့အလံဝေးနေပါသေးတယ်။ဒေါက်တာတွမ်ဥကရုကအမျိုးသားသဘာဝပတ်ဝန်းကျင်စီမံခန့်ခွဲမှုအာဏာပိုင်အဖွဲ့ NEMA ကဖြစ်ပါတယ်။ယူဂန်ဒါရဲ့ဥပဒေအရပလတ်စတစ်ထုတ်လုပ်မှုအလုံးမှာဒစိမ့်တွေမဖြစ်မနေတက်ရတယ်လို့လဲဒေါက်တာဥကူရုကပြောပါတယ်။ကုမ္ပဏီတစ်ခုချင်းစီကသူတို့ရဲ့ထုတ်ကုန်အလုံးကိုဒစိမ့်တက်ရတာကြောင့်ပလတ်စတစ်ထုတ်ကုန်တိုင်းဟာထုတ်လုပ်တဲ့ကုမ္ပဏီကိုသိရှိနိုင်တာဖြစ်တဲ့အကြောင်းလဲသူကပြောပါတယ်။ပလတ်စတစ်ထုတ်လုပ်သူတွေအနေနဲ့ပလတ်စတစ်စွန့်ပစ်မှုအတွက်ပါတာဝန်ယူဖို့လဲဥပဒေကပြဋ္ဌာန်းထားတာပါ။ယူဂန်ဒါအစိုးရအနေနဲ့ပလတ်စတစ်အမိုက်တွေပြန်မသိမ်းတဲ့ကုမ္ပဏီတွေကိုအကြီးအကျယ်ထိန်းရိုက်ပြီးတင်းတင်းကြပ်ကြပ်အရေးယူဆောင်ရွက်ရမယ်လို့သူကပြောပါတယ
်။ The law now requires that all plastics are labeled.
ပလတ်စတစ်ထုတ်လုပ်သူတွေအနေနဲ့ဒီပလတ်စတစ်တွေကိုပြန်ကောက်ယူပြီးအဆုံးအထိတာဝန်ယူရမယ်လို့ဥပဒေကပြဋ္ဌာန်းထားပါတယ်။ဒီလိုပြဋ္ဌာန်းထားတာကြောင့်ပလတ်စတစ်ထုတ်လုပ်တဲ့လုပ်ငန်းတွေအနေနဲ့ဈေးဆန်နေလို့နေရာတွေမှာပြန်လည်ကောက်ယူရတဲ့စနစ်တစ်ခုလည်းရှိပါတယ်။ဒါမှမဟုတ်လေပလတ်စတစ်တွေပြန်လာသွင်းအခကျင်းဝင်ပြည့်တဲ့စနစ်မျိုးလည်းရှိပါတယ်ဒီလိုလောက်တာတွေကလူတွေကိုပလတ်စတစ်မိုက်တွေမပြည့်အောင်အားပေးရလည်းရောက်ပါတယ
်စွန့်ပစ်ပလတ်စတစ်တွေကိုပြန်လည်အသုံးချတဲ့လုပ်ငန်းတွေကိုအစိုးရကအပြည့်အဝအားပေးထောက်ပံ့မှုမရှိဘူးလို့ Eco Waste Uganda ကိုတည်ထောင်တဲ့ Nation မြကပြောပါတယ်တခါတရံမှာသူ့ကုမ္ပဏီကပလတ်စတစ်အမိုက်ကောက်သူတွေကိုအာဏာပိုင်တွေကအနှောက်အယှက်ပေးတယ်လို့သူကပြောတာပါဒါကြောင့်ပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးချနိုင်အောင်ကြိုးပမ်းနေကြတဲ့စွန့်ထွင်လုပ်ငန်းရှင်တွေကိုအစိုးရဘက်ကပံ့ပိုးပေးဖို့တိုက်တွန်းလိုတဲ့အကြောင်းစွန့်ပစ်ပလတ်စတစ်တွေကိုပြန်လည်အသုံးပြုနိုင်ရေးလုပ်နေတဲ့ဂျရဲနေရှိမြားကပြောပါတယ
် I would request the government agencies that are involved in the
ဘဝပတ်ဝန်းကျင်ရေးစီမံခန့်ခွဲမှုနဲ့သက်ဆိုင်တဲ့အစိုးရဌာနတွေအနေနဲ့ပလတ်စတစ်အမိုက်တွေကောက်ယူပြီးပြန်လည်အသုံးပြုရေးလုပ်နေကြတဲ့စုံဦးတည်ထွင်လုပ်ငန်းရှင်တွေကိုပို့ပြီးပံ့ပိုးနိုင်အောင်ဆောင်ရွက်ပေးပါသူတို့ကိုအလုပ်တွေရမသွားအောင်အနှောက်အယှက်မဖြစ်အောင်လုပ်ပေးပါလို့ကျွန်တော်ပန်ကြားလိုပါတယ
်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားစွန့်ထွင်လုပ်ငန်းရှင်နှရှင်မြဲရဲ့နောက်ထပ်စီမံကိန်းတစ်ခုကတော့စတူရန်မိုင်26,000ကျော်ရှိတဲ့Lake Victoria ရိုင်ကြီးမှာပလတ်စတစ်အမိုက်တွေစီးဝင်မှုကိုဟန်တားနိုင်ရည်နီလန်းရှာဖို့ဖြစ်ပါတယ်။ရိုင်ကြီးတဲ့ကိုအမိုက်တွေမရောက်နိုင်ဖို့အတွက်ရိုင်ကြီးတဲ့ကိုစီးဝင်ရာအဓိကရေမြောင်းကြီးတွေအလုံးမှာပိုက်ကွန်တွေတက်ဆင်ထားပြီးအခုဆိုရင်အဲ့ဒီပိုက်ကွန်တွေမှာပလတ်စတစ်အမိုက်တွေနဲ့ပိတ်မိနေပါတယ်ရှင်။
စီးပွားရေးအစီအစဉ်ပါရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်ကိုယ့်ရဲ့စိတ်ကျန်းမာရေးကိုမထိခိုက်အောင်နားလည်ပေးနိုင်သူကိုရင်းဖွင့်ပြောပြဖို့အရေးကြီးတယ်လို့စိတ်ကျန်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူတွေကအကြံပြုပါတယ်မြန်မာပြည်သူတွေခံစားနေကြရတဲ့စိတ်ဓာတ်ရတွေတတ်တာရရအောင်အကြံပေးအစီအစဉ်တွေကိုအွန်လိုင်းပေါ်မှာလှုပ်ပေးနေတဲ့ဩစတြေးလျနိုင်ငံကမအေးချမ်းခင်နဲ့မဝတ္တန်စီစာကျော်တို့နဲ့ဆွေးနွေးပြီးမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်မြန
မြန်မာနိုင်ငံနဲ့ပတ်သက်လို့ခံစားနေကြရတဲ့စိတ်ထိခိုက်ဝမ်းနည်းမှုတွေမချေနှမှုတွေပြပြောက်စေအောင်လို့ကိုယ့်ရဲ့ခံစားချက်တွေကိုယင်းထဲကနေဖွင့်ထုတ်လိုက်တာအကောင်းဆုံးပဲလို့စိတ်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာစိတ်ကျန်းမာရေးမာစတာဘွဲ့တက်နေတဲ့မတ်အေဂျန့်ခင်နဲ့စိတ်ပညာဆိုင်ရာဘွဲ့ရထားတဲ့မတ်ဝတ္တန်စီစာကျော်တို့ကစိတ်ကျန်းမာရေးအကူအညီလိုအပ်နေသူတွေကိုပံ့ပိုးကူညီနိုင်ဖို့လှုပ်ပေးနေကြပါတယ်။မြန်မာပြည်သူတွေကိုလိုအပ်တဲ့အကူအညီပေးနေတဲ့Heart Beams Foundation Prahita အဖွဲ့မှစိတ်ကျန်းမာရေးပညာပေးအစီအစဉ်တွေကိုသူတို့နှစ်ယောက်ကလုပ်ပေးနေတာပါ။မဝတ္တန်စီစာကျော်ကတော့ My Psych for Life ဆိုတဲ့ Facebook page မှာစိတ်ကျန်းမာရေးအထောက်အကူဖြစ်တဲ့အကြောင်းအရာတွေကိုတင်ပြပေးနေသူပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်လို့သူတို့ကဗီဒီယိုအစီအစဉ်တိုလေးတွေလုပ်ပြီးတော့အကြံပေးနေကြပါတယ်။
ဟိုညီမတို့အခုလုပ်နေတာကြတော့ဗောနော်၃ခုလောက်ရှိရေဗောနော်ပထမဆုံးတစ်ခုကကြတော့ psycho education မြန်မာလိုဆိုတော့စိတ်ကျန်းမာရေးအသိပညာပေးပုံစံမျိုးလေးဗောနော်ဗီဒီယိုလေးတွေပို့ဆေးတင်ပေးတယ်ဒုတိယတစ်ချက်ကကြတော့ဒီလူတွေအများကြီးဗောနော် psycho social support meeting လိုမျိုးလုပ်ချင်တာဗောနော်အလားစိတ်ကျန်းမာရေးအထောက်ပံ့ဗောနော်ဘယ်လိုမျိုးဒီအချင်းချင်းအုပ်စုလိုက်ဖွဲ့ပြီးတော့ဗောနော်ခံစားနေရတဲ့သူတွေရင်ဖွင့်လို့ရတဲ့နေရာမျိုးကိုဗောနော်လုပ်ပေးချင်တာပါအလားတော့ဟိုမြန်မာနိုင်ငံလူတွေအဓိကထားလုပ်ပေးခြင်းပဲအခုဒီ project လေးစာရင်းနေရဆစ်ဒနီမှာဖြစ်နေတဲ့အတွက်ကြောင့်မလို့ဆစ်ဒနီကလူတွေနဲ့ပေါ့နော်အရင်စလုပ်ဖို့ရှိပါတယ်အဲ့တော့အဲ့ဆစ်ဒနီကလူတွေကနေတက်ဆင်ပေါ့နော်ပြီးတော့မှမြန်မာပြည်ကိုပြန်ပြန့်ပွားသွားရဲပြန့်ပွားသွားမှာပါ
ကဲဟိုဝတ္တန်ခုနပထမဆုံးပြောရတဲ့လို psycho education လို့စိတ်ကျန်းမာရေးပညာပြောတဲ့ကိစ္စတွေကြတော့လေလူတွေကဒီခု listener နားထောင်နေတဲ့လူတွေကလည်းအကုန်လုံးပါမြန်မာပြည်ကလည်းဟိုမှတရားလည်းဖြစ်မယ်အဲ့လိုဆိုတော့တခုမြန်မာအဲ့လိုမျိုးကောက်ချာနဲ့ပတ်သက်ပြီးပြောချင်တာကတော့မြန်မာလူမျိုးတော်တော်များများပေါ့နော်စိတ်ကျန်းမာရေးအကြောင်းပြောဖို့ရှတ်တတလည်းရှိတယ်စိတ်ကျန်းမာရေးအကြောင်းပြောရင်လည်းတခြားလူဝေဖန်မယ်လို့လည်းထင်ကြတာရှိရယ်ပေါ့နော်အဲ့ဒါကိုနည်းနည်းလေးအင်္ဂလိပ်လိုစကားဆိုရင်တော့ stigma ပေါ့နော်အဲ့ stigma ကို short ဖို့လည်းစူးစမ်းပြီးတော့အဲ့ video လေးနဲ့လုပ်ဖို့လည်း plan ရှိပါတယ်ပေါ့နော
်အမြင်အလွယ်အမှားပေါ့
အမြင်ဟုတ်တယ်ကျေးဇူးပဲ
အခုဒီလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကြည့်လို့ရှိရင်လူတော်တော်များများအနည်းငယ်များပေါ့နော်စိတ်ပိုင်းဆိုင်ရာထိခိုက်နေကြတဲ့အာစိတ်တူတာတွေမချေနှက်တာတွေဝမ်းနည်းတာတွေဖြစ်နေကြတယ်ပေါ့လေတော်တော်များများဟိုမြန်မာနိုင်ငံတည်းကမှမဟုတ်ပါဘူးဒီဟိုတကမ္ဘာလုံးမှာရှိနေတဲ့မြန်မာလူမျိုးတွေလည်းဒီလိုမျိုးခံစားနေကြရမယ်လို့ထင်တယ်လေဆိုတော့အဲ့လိုမျိုးခံစားမှုတွေကိုပြေပြောက်နိုင်ဖို့အတွက်အကောင်းဆုံးပေါ့နော်ဘယ်လိုအကြံပေးခြင်းလဲရှင
့်အဲ့ချမ်းပြောရမယ်ဆိုရင်တော့အဆင်ပြေပေါ့နော်မြန်မာပြည်ကလည်းအခုတော်တော်များများခံစားနေရဖြစ်တာလည်းနေတိုင်းဖြစ်နေတာဆိုတော့လောက်ဖို့ကတော့ခက်ပေမဲ့ကိုယ့်ရဲ့ဟိုဘယ်လိုခေါ်မလဲ daily routine ပေါ့နော်နေ့စဉ်လုပ်နေရအဲ့လိုလုပ်နေကြတာဟိုပဲဆက်ပြီးတော့လောက်ဖို့ကြိုးစားပေါ့နော်မနက်ထိုင်ဒီဟာဒီစားမယ်စားပြီးဒါလုပ်မယ်အဲ့လိုလုပ်နေကြတာလေးပြီးပဲဆက်ဟာလုပ်ဖြစ်အောင်လုပ်ပေါ့နော်ပြီးနောက်တစ်ခုကတော့ mindfulness ဆိုတာတော့မြန်မာလိုပြန်တော့တရားထိုင်လို့ပါပဲဒါပေမဲ့အဲ့လိုအသက်ရှူပြီးတော့5မိနစ်လောက်ပဲဖြစ်ဖြစ်ကိုဖြစ်နေတဲ့ခံစားချက်တွေကို reflection လုပ်နိုင်အောင်ပေါ့နော်မြန်မာလိုတော့တေချာအောင်ပြောတော့ဘယ်တန်ပြန်မေးမလားတော့မသိဘူး
တိနေဖို့အရေးကြီးရောကိုခံစားလို့တိနေဖို့အရေးကြီးတယ်သတိမလွတ်သွားဘူးပေါ့အဲ့ဒီအချိန်မှာပေါ့လေဒီတိုင်းဟိုဖြစ်နေတာဆိုလို့ရှင်လည်းဖြစ်နေတာကိုတိနေပေါ့နော်ပြတ်သွားရင်လည်းပြတ်သွားတာကိုတိနေပေါ့နော်အချိန်ခဏလေးပဲပေးပြီးတော့ပေါ့နော်ဘာလို့ဆိုတော့တနေ့ကုန်လုံးအချိန်တိုင်းတိနေဖို့ကြောက်ရလဲသူကသတိထားနိုင်မှုဆိုတော့မလွယ်ဘူးလေလို့ဆိုတော့အရန်ခံစားရတဲ့အချိန်ကြာရင်ခဏလောက်ပဲဖြစ်ဖြစ်10မိနစ်15မိနစ်လောက်ပဲဖြစ်ဖြစ်ခံစားချက်လေးတွေကိုဒီတိုင်းဥမာပြရမယ်ဆိုတော့ကားလမ်းမကြီးပေါ်မှာကားတွေရွေ့သွားတယ်လို့မျိုးပဲလေကားတွေကအတွေးတွေခန်းစားချက်တွေလို့ယူဆပြီးဟိုပေါ့နော်အတွေးတွေကကားတွေပေါ့နော်ခန်းစားချက်တွေကကားတွေလို့မျိုးကိုရှင်မှာဖြတ်သန်းသွားတယ်လို့မျိုးပေါ့နော်တိနေဖို့ကြည်နေဖို့ပြောချင်တာပါဟုတ
်အဲ့ချဲအနေနဲ့ပြောရမယ်ဆိုတော့ဗီဒီယိုတစ်ခုထုတ်ထားတယ်လို့ပဲပေါ့နော်အဲ့ဖုန်းတောက်လျှောက်ကြည်နေတာခုမြန်မာပြည်မှာလည်းအင်တာနက်တော့ရတဲ့အချိန်တိုင်းလူတိုင်းကြည်နေကြတာပါပဲအရန်လည်းကြည်ဖို့လည်းလိုအပ်တယ်လို့ပေါ့လို့ထင်နေကြပါပေါ့နော်ဒါပေမဲ့ခဏခဏကြည်လာတဲ့အချိန်ကျတော့စိတ်ထိခိုက်တာလည်းမြင်ရမြင်တဲ့အချိန်မှာလည်းအဲ့ခံစားချက်တွေအများကြီးပေါ်လာဆိုအဲ့ချိန်မှာပြင်းထန်လာခံစားချက်တွေကိုဟိုဖုန်းမကြည့်နဲ့လို့လည်းတော့မပြောချင်ပါဘူးဒါပေမဲ့ဘယ်ချိန်ကြည့်ရမလဲဆိုတာကိုစဉ်းစားနေချင်ပါပေါ့နော်ဟိုအိတ်ခံနေကြည့်တာလို့စားခံနေကြည့်ရချင်းမှာအဲ့ကြီးပြက်တာလို့အစားပြက်တာတော့ဖြစ်တော့အဲ့ချိန်လေးသတိထားပြီးတော့ short ပြီးသုံးတာပေါ့နော်အဲ့လိုမလုံနိုင်ဘူးဆိုရင်လည်းအဲ့လုံသုံးပြီးရဲ့အချိန်မှာပဲတခြားလူဘေးမှာရှိရမိသားစုဖြစ်ဖြစ်တကယ်ချင်းဖြစ်ဖြစ်သူတို့ကိုစကားပြောပြီးတော့ကိုမြင်လာတဲ့ဟာတွေကိုပေါ့နော်ပြန်ပြီးဟိုချင်းချင်းစကားပြန်ပြောချင်းပြန်ပြီးว่าเนตไปเนาะเบี้ยลูกเตี่ยวกูပြောဖို့อ่ะหลุเลยหลุอ่ะทีมาดอกช็อตโฟนนี่จีเนี่ยแท้ซะอ่ะปะเนา
ะดีอาจารย์ပြောว่าดูแล้วอะกางซุงนี้แหละตะคูอ่ะโซเชียลซัพพอร์ตสว่าไอ้โหลမျိုးมีตาซูวินตะเงินจินกูชิคินยีดูชินชินน่ะสภาပြောด่าเว้ยปะเนาะนาวสภาပြောด่าอะเปิ่นปะเนาะไอ้โหลอตู่ๆ တူတူကိုအရင်တော့မိသားစုချင်းချင်းနဲ့ဘာတွေလုပ်လေးရှိလဲပေါ့မှာဟင်းတူတူချက်လေးရှိလားတီဗီတူတူကြည့်လေးရှိလားခိန်တူတူစော့လေးရှိလားပေါ့နော်ကိုလူမိသားစုတွေနဲ့တယောက်တည်းနေရာထက်ဆိုင်ပေါ့နော်မိသားစုတွေနဲ့ရက်ကွက်ပဲရက်ကွက်ထဲကလူတွေနေပဲဖြစ်ဖြစ်ပေါ့နော်ကိုအစဉ်ပြေတဲ့အရာလေးတွေတူတူအတူတကွပေါ့နော်လှုပ်စေချင်ပါတယ်နောက်တစ်ခုကကြတော့ volunteer တွေပေါ့နော်အလိုဒီဟိုပရာဟီတာလောက်တာပေါ့နော်ပရာဟီတာလောက်တဲ့ဆိုတော့ဟိုလိုမျိုးပတ်စံရှိပေးကနိုင်မှာနေမဟုတ်ပေါ့နော်ကိုဘသူ့ဘာကူညီနိုင်မလဲပေါ့နော်အဲ့လိုမျိုးကိုညီကူညီနိုင်တဲ့အရာရင်လဲပေါ့နော်အခုချိန်မှာအဲ့လိုမျိုးအရန်လိုတာကိုအချင်းချင်းရိုင်းပင်းကူညီထောက်ပံ့မှုอ่ะလေအဲ့လိုမျိုးကူညီလိုက်လို့ရှိရင်လဲဩဟိုပေါ့နော်ငါသူများတွေအတွက်လဲကောင်းကင်ငါလှုပ်ပေးနေရတယ်ဆိုတော့လေဟိုစိတ်ခံစားရတာလဲတတစေပေါ့နော်ဩငါနဲ့အချင်းနေတူရဲ့လူလဲရှိမယ်ငါထက်ဆိုးရဲ့လူလဲရှိမယ်ငါတယောက်တည်းအဲ့လိုအရန်ဆိုးနေရလိုမျိုးတွင်းနေတဲ့အတွေ့အကြုံတွေပေါ့နော်တတစီနိုင်နေပေါ့နော်ဆိုတော့သူများကကူညီကြည့်ပါလို့လည်းပြောချင်ပါတယ်ဟုတ
်ဒီလိုမျိုးကိုယ့်ရှင်ထဲမှာခံစားရတယ်တခုခုဖြစ်လာတယ်ဆိုရင်ကိုယ့်ရှင်ထဲမှာမထားဘဲနဲ့ပေါ့နော်ကိုယ့်ရဲ့ခံစားချက်ကိုရှင်ထဲကနေဖွင့်ထုတ်ပြီးတော့ပြောပြဖို့အတွက်ကရောဘလောက်အရေးကြီးတယ်လို့ပြောနိုင်လဲရှင
်ဝတ်တန်အရင်ဖြေလိုက
်ဝတ်တန်ပြောလိုက
်ဟုတ်ကဲ့ဟိုဒီစိတ်ထဲမှာခံစားနေရတာဟုတ်ပေါ့နော်ဟိုဒီလိုမျိုးပြင်ဖွင့်လိုက်ရတာလို့ပြောထုတ်လိုက်ရလို့ဆိုတာတွေကဟိုအဲ့လိုမျိုးလုပ်လိုက်ရခြင်းဖြင့်စိတ်ခံစားရတယ်တတသွားနိုင်တယ်လို့သူသေနာတွေမှာတော်တော်များများအားတွေ့ရှိထားရပေါ့နော်ဟိုအဲ့လိုမျိုးလုံးဝယောဂပျောက်သွားမယ်လို့ပြောချင်တာတော့မဟုတ်ပေမဲ့ခံစားချက်တွေဟိုအရန်ပြင်းထန်တာတွေဟိုပေါ့နော်တကယ်နားထောင်တာကျွမ်းကျင်တဲ့သူနဲ့နားထောင်အဲ့လိုမျိုးနားထောင်ခံလိုက်ရတယ်ဟိုနားလေမှုခံဟောငါပြောတဲ့ဟာတွေသူတို့ကနားလေပါလားဗောနောငါဖွင့်ထုတ်လိုက်ရပါလားဆိုတော့ခံစားချက်ကြောင့်ခံစားရတာတွေတော့တတသွားစေနိုင်နေဗောနောအဲ့လို့ဆိုတော့ကိုအရန်ပြင်းထန်နေတဲ့အခါမှာတကယ်လို့နားထောင်ပေးမဲ့လူမရှိတော့မှကိုခံစားနေရတာတွေကိုလိုမျိုးရေးချလိုက်တာမျိုးဗောနောရေးချလိုက်တာမျိုးဒါမို့လဲတချင်းလိုမျိုးတချင်းတချို့ဆိုလဲကြပြားလေးဆက်ရေးတာမျိုးတွေလောက်တာရှိတယ်ဗောနောအဲ့လိုမျိုးလောက်တာဖြစ်ဖြစ်ဗောနောတမျိုးမျိုးနဲ့ဗောနော express ဗောနောဖွင့်ခေါ်ထုတ်လိုက်တာဗောနောပချီဆွဲတာဖြစ်ပေါ့เนาะအဲ့လိုမျိုးလေးပေါ်ထုတ်စေချင်တယ်ပေါ့เนาะဆိုတော့ဒါကိုခံစားချက်တွေကိုမျိုးသိထားတာဆိုင်အဖွင့်ထုတ်တာပို့ပြီးတော့ခံစားရတာအရှင်တတားစင်းနေလို့ပ
ါစိတ်ချမ်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူမတ်အေးချမ်းခင်နဲ့မတ်ဝတန်စည်းစာကျော်တို့ဖြစ်ပါတယ် Heartbeams Foundation Prahita အဖွဲ့ရဲ့ Facebook စာမျက်နှာနဲ့ My Site for Life ဆိုတဲ့ Facebook page မှာသူတို့ရဲ့စိတ်ချမ်းမာရေးပညာပေးဗီဒီယိုအစီအစဉ်တွေကိုကြည့်နိုင်ဖတ်ရှုနိုင်ကြပါတယ်ရှင်ကျွန်မဆွေမြတ်မောင်ပါ
ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရင်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်တော်ရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်အခုကတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးမှာပါ
ဗြိတိန်အစိုးရရဲ့ထောက်ပံ့မှုနဲ့ဖွဲ့စည်းထားတဲ့မြန်မာ Witness အဖွဲ့ကမြန်မာနိုင်ငံတွင်းမှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တက်သေးတွေကိုစုံစမ်းစစ်ဆေးဖို့အတွက်ဇူလိုင်5ရက်တနင်္လာနေ့မှာစပြီးလှုပ်ဆောင်နေပါပြီ။မြန်မာနိုင်ငံမှာနိုင်ငံတကာရာဇဝတ်မှုတွေကျွလွန်နေလို့တန်လျာရှိတာတွေကိုစုံစမ်းနေတဲ့ကုလသမဂ္ဂရဲ့အတိအကျလွတ်လပ်တဲ့စုံစမ်းရေးရန်တရား IIMM နဲ့အချက်လက်တွေကိုမျှဝေမယ်လို့လည်းပြောပါတယ်။ဗြိတိန်နိုင်ငံမှာပြည်ဝင်ခွင့်ဗီဇာကုန်ဆုံးပြီးမြန်မာနိုင်ငံကိုပြန်ရမယ်မြန်မာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့အတွက်အထူးဆောင်ရွက်ချက်တွေကိုလှုပ်ဆောင်သွားဖို့ဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့ Burma Campaign UK ကဗြိတိန်ပြည်ထောင်စုဝန်ကြီး Priti Patel ကိုတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာအခက်ကြုံနေရတာဟာပြည်ရင်းရေးကြောင့်ဖြစ်ပြီးနိုင်ငံရေးဖြည့်ရှင်ရမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဥပဒေမူပေါင်းတဲကနေဆွေးနွေးဖို့လိုတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောကြားလိုက်ပါတယ်။ဒါအပြင်အကြမ်းဖက်မှုတွေထပ်ပြီးမဖြစ်အောင်ရှောင်ပြီးနိုင်ငံအတွက်ကောလူမှုအဖွဲ့အစည်းအတွက်ပါအမြန်တည်ငြိမ်မှုရအောင်လှုပ်ဆောင်ဖို့တိုက်တွန်းခဲ့တယ်လို့တနင်္လာနေ့မှာရန်ကုန်တရုတ်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယကဆိုင်ရာကန့်သတ်ချက်တွေကိုဗြိတိန်အစိုးရကဇူလိုင်လ19ရက်နေ့မှာရုတ်သိမ်းပြတော့မှာဖြစ်ပါတယ်ဒီလိုရုတ်သိမ်းပြရင်အဆောက်အဦတွေအတွင်းမှာနှာခေါင်းစည်းတက်ဖို့အတွက်လိုတော့မှာမဟုတ်ဘူးလို့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကပြောကြားလိုက်ပါတယ်အစိုးရရဲ့တင်ဝင်ကန့်သတ်ချက်တွေဖယ်ရှားပြလိုက်တဲ့အခါမှာဒီဗိုင်းရပ်စ်ပိုးမကူးဆက်အောင်ကိုယ့်အသိနဲ့ကိုယ်ဆုံးဖြတ်ပြီးလုပ်ကြရမယ်လို့လည်းပြောကြားလိုက်ပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။ကျမတို့ရဲ့အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ကေဗင်ဖောက်လာတို့ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9633ညလိုင်းဒိုမီတာ51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းစိတ်လက်ကြည်သာရှိကြပါစေရှင်။ VOA ကိုအပိနာစင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမသင်ကြီးထိုက်ပါရှင်။
This program has come to